Voice of America in Burmese.
မင်္ဂလာညချမ်းပါသောရှင်များရှင်မေဂန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA မေဂန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ20ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းနိုမီတာ1925 30နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်စီစဉ်မှုကကျွန်မစုမော်ပါရှင်
။ကျွန်တော်လူကရှင်းနေမေဂန်သမားရွေးကောက်ပွဲမှာရှင်ပြန်ဝင်ရဖို့ကြိုးပမ်းနေတဲ့ဓမ္မခွတ်ကိုယ်စားလှယ်ရဲ့စကားစစ်ထိုးပွဲမှာတနတ်တော်နဲ့ထရန်တန်းစီတမိုင်းမှာအချင်းပြည့်စုံခေါင်းဆောင်တယောက်ဖြစ်နေဝေဖန်လိုက်ကြပါရယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကပြည်ညင်ရှိနေပေမဲ့ရခိုင်ပြည်နယ်အရေးပါဝင်ပြည်ဝင်ပြည်ပဆင်ခုံမှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ကသတိပေးပါရယ်ဒီလိုသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆရာမဲထိတ်တရောက်သတင်းတွေကတော့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေဘက်ကသူတို့နေရရင်ဘလို့တွေကိုတောင်းဆိုခဲ့ပါသလဲ
အခွင့်အရေးတောင်းတဲ့အပြင်နိုင်ငံရေးခွင့်အရေးကိုတောင်းလာတယ်ကျွန်တော်လည်းရှင်းပြခဲ့ပါတော့သူကပြန်လာတယ်မပြန်လာဘူးဆိုရဟာလေ
းကိုယ်တိုင်သွားပြီးတော့တွေ့ဆုံခဲ့တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့တာဝန်ရှိသူပြောပြခဲ့တာပါနောက်ပိုင်းမှာပြေဆုံးနာဆင်ရပါမယ်နောက်ဒီပြိပခါတွေအတွင်းမှာအိုးရင်ဆုံရှုံခဲ့ရတဲ့မောင်နှမမြို့နယ်ကဒေသခံတွေအတွက်နေအိမ်တွေပြန်ပြီးတော့မဲစနစ်နဲ့နေရာချပေးနေပါပြီ။ရခိုင်ပြည်နယ်မင်းမြားမြို့နယ်ကတည်ဆုံသွားတဲ့ကြောက်မော်ကျေးရွာတာဝန်ငယ်ဟာအေးအေးရဲ့အရာရှိဖြစ်တယ်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်ပါတယ်။နောက်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့အချက်အလက်တွေဟာကလေးငယ်ခွင့်ရေးဆိုင်ရာဥပဒေနဲ့ညီစွန့်နေတယ်ဆိုပြီးပြည်သူ့လွှတ်တော်ကလေးငယ်ဆိုင်ရာကော်မတီဥက္ကဋ္ဌကပြောဆိုလိုက်တဲ့သတင်းတွေကိုလည်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ရှင်နေအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ကိုစလင်ခုနှစ်ယောက်မနေ့ညကစကားဆက်ထုတ်ရမှာဒီသတင်းပတ်ထက်မှာပဲအောက်လွတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ဟာတိုင်းပြည်သမိုင်းမှာအချစ်ပြဆုံးခေါင်းဆောင်တစ်ယောက်ဖြစ်ဝေဖန်လိုက်ကြပါတယ်။နိုင်ငံရေးကြိုးမြတ်ရဖို့ရည်ရွယ်ချက်နဲ့သမ္မတထရန့်ဟာနာအလွယ်တုံးစားလုပ်ခဲ့မှုကွန်ဂရက်စ်ထုတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားမှုစွဲချက်တွေနဲ့အောက်လွတ်တော်ကတရားစွဲလိုက်တဲ့လုပ်ရအပေါ်ထောက်ခံကြောင်းလည်းပြောဆိုသွားကြတာပါ။ဒီမိုကရက်ကိုယ်စားလှယ်ရေးနဲ့ထောက်ခံမှုအများဆုံးရထားတဲ့ဒုသမအောင်ဂျိုးဘိုင်ဒန်ကလည်းသမ္မတရရဲ့ဖြောက်မှတ်တည်ချင်မှုတွေကိုပြန်လည်ထိန်းသိမ်းဖို့လိုအပ်နေတဲ့အကြောင်းပြောဆိုသွားပါတယ်။သမ္မတထရန့်ရဲ့ Republican Party ဝင်တွေနဲ့ဒီမိုကရက်တီချာနိုင်ငံရေးအရာသဘောထားကိုလည်းမှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးခဲ့ရမှာတော့ပြန်လည်တင်းပြန်နိုင်စရာလမ်းမရှိဘူးဆိုတဲ့အမြင်တွေကိုသူ့အနေနဲ့လက်မခံကြောင်းလည်းပြောဆိုသွားခဲ့တာပါ။ထောက်ခံမှုဒုတိယအများဆုံးရထားပြီး Social Democrat တူဖြစ်ချင်းညှထားတဲ့ Vermont ပြည်နယ်ထက်လွတ်တော်မှ Bernie Sanders ကတော့သမ္မတထရန့်ဟာတိုက်ပွဲမှာတကယ်လက်လုံနေတဲ့သူတွေကိုရောင်းစားတဲ့လူလင်တစ်ယောက်ဖြစ်ဝေဖန်သွားပါတယ်။Massachusetts ပြည်နယ်ထက်လွတ်တော်မှ Elizabeth Warren ကလည်းရာစုနှစ်တစ်ခုအတွင်းမှာအချင်းအပြည့်ဆုံးသမ္မတတယောက်ဖြစ်နေသမ္မတထရန့်ပေါ်မှာဝေဖန်သွားပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်ကအတည်ပြုခဲ့တဲ့အပေါ်အမေရိကန်တွေကြားသဘောထားအမြင်တွေသိသိသာသာကွဲပြားနေပါတယ်။ NBC သတင်းရုပ်သံနဲ့ Wall Street Journal တို့ပူးတွဲလုပ်ခဲ့တဲ့နောက်ဆုံးစစ်တမ်းအရသမ္မတအပေါ်တရားစွဲမဲ့အပေါ်ထောက်ခံသူရောကန့်ကွက်သူပါ48ရာခိုင်နှုန်းအနည်းအများရှိနေပါတယ်။သမ္မတကိုတရားစွဲရာထူးကနေဖယ်ရှားသင့်မသင့်အပေါ်ထောက်ခံသူရောကန့်ကွက်သူပါအနည်းအများရှိနေတာပါ။သမ္မတပေါ်ထောက်ခံနေကြသူတွေကတရားစွဲတဲ့ကိစ္စဟာသမ္မတကိုဖယ်ရှားဖို့အကြံဖန်လုပ်တဲ့လုပ်ရည်လို့ပြောကြပါဗျ။သမ္မတကိုဖယ်ရှားဖို့လိုလားနေသူတွေကတော့ဥပဒေချိုးဖောက်တဲ့သမ္မတအနေနဲ့သူ့လုပ်ရည်အတွက်တာဝန်ခံရမယ်လို့ပြောနေပါဗျ။အမေရိကန်တမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရတဲ့သမ္မတဖြစ်ပေမဲ့သူ့အပေါ်တရားစွဲနိုင်ဖို့စုံစမ်းမှုတွေအထောက်အထားတွေကပြည်သူလူထုအမြင်ကိုသိပ်ပြီးပြောင်းလဲစေခဲ့ပုံမရပါဘူး။သမ္မတထရန့်ရဲ့ဆောင်ရွက်မှုတွေအပေါ်ထောက်ခံမှုနှုန်းကလည်းသူသမ္မတတာဝန်စာယူခဲ့ခြင်းကထောက်ခံမှုနှုန်းနဲ့သိပ်မကွာပဲ44ရာခိုင်နှုန်းရှိပါတယ်။2020ရွေးကောက်ပွဲကြရင်သမ္မတကိုမဲမပေးတာတည်ကြတယ်လို့စစ်တမ်းမှတုံ့ပြန်သူ48ရာခိုင်နှုန်းရှိပြီးတော့34ရာခိုင်နှုန်းကတော့သမ္မတကိုမဲပေးမယ်လို့ဖြေကြပါတယ်။18ရာခိုင်နှုန်းကတော့ဒီမိုကရက်ဘက်ကသမ္မတလောက်ဘသူဖြစ်တယ်ဆိုတဲ့ပေါ်မူတည်ပြီးမဲပေးမဲ့သူကိုဆုံးဖြတ်မယ်လို့ဒီဇင်ဘာ18ရက်နေ့ကထုတ်ပြန်တဲ့စစ်တမ်းမှတွေ့ရပါတယ်။
မြောက်ကိုရီးယားရဲ့တင်းမာမှုတွေကြီးထွားလာနေချိန်မှာပဲအမေရိကန်ထူးခွေဆဲစတီဖင်ဘေဂန်ဟာပြင်းပြတော်မှာနေရာစတိုင်တရုတ်ထိုင်တဲ့ရရှိနေတဲ့တွေ့ဆုံခဲ့ပါတယ်။မြောက်ကိုရီးယားဆရာအမေရိကန်ထူးတန်နမဟာဒီနေ့မှာတော့တရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယွန်ချန်နဲ့တွေ့ဆုံတဲ့အကြောင်းတရုတ်နိုင်ငံခြားရေးဌာနကပြောဆိုလိုက်တာပါ။ အကြမ်းတွင်ပြင်ပတွေမှာလက်နက်စမ်းသပ်မှုတွေစက်တိုက်စုတို့လုံနေတဲ့မြောက်ကိုရီးယားကတိုက်ချင်းပြတ်တိုင်းတဲ့မစိုင်းတို့အကြမ်းရင်းချင်းတွင်စမ်းသပ်ဖို့ပြင်ဆင်နေတယ်လို့အကဲကတ်ဒီခံမနေချိန်မှာမြောက်ကိုရီးယားရဲ့အဓိကမာမေးဖြစ်တဲ့တရုတ်စစ်မြေရာရှိနေတဲ့အမေရိကန်ထူးထန်တယ်မှာတွေ့ဆုံနေရလက်ဖြစ်ပါတယ်။မြန်မာကမန်နီတို့စမ်းသပ်မှုတွေလောက်ကမဲ့ဆိုရင်တော့ပြည်ရဲ့နေတ ထိတ်တဲ့ရင်ဆိုင်မှုအခြေအနေတွေလည်းပေါ်ပေါက်လာနိုင်ပါတယ်ဒီလိုပြနေတဲ့ဂျိုင်းဝင်းကြီးနဲ့အမေရိကန်ထုတ်ကူစေတို့တွေ့ဆုံမှုကိုတရုတ်နိုင်ငံဂျိုင်းဌာနကအတည်ပြုပေမဲ့လည်းဆွေးနွေးမှုအသေးစိတ်ကိုတော့မပြောပါဘူးမနေ့ကလည်းဒုတိယနိုင်ငံဂျိုင်းဝင်းကြီးနောက်တူဖြစ်တဲ့လူချောင်ဝင်းနဲ့တွေ့ဆုံမှာကိုရီးယားကျွမ်းဆင်မှာနျူကလ িয়ার ကင်းစင်ရေးဆွေးနွေးခဲ့တဲ့အကြောင်းတရုတ်နိုင်ငံဂျိုင်းဝင်းကြီးဌာနကသတင်းထုတ်ပြန်ထားပါတယ်
အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသစ်အပေါ်ကန့်ကွက်ဆန္ဒပြမှုတွေကြောင့်ညူဒယ်လီမြို့တော်နေရာတချို့နဲ့တခြားမြို့တွေမှာလူမှုစုဝေးပွဲတွေကိုတတိယနေ့အဖြစ်ဆက်လက်တားမြစ်ထားပြီးမဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ခဲ့ပါတယ်။ဆန္ဒပြပွဲတွေပြည်နှံနာကိုတားဆီးဖို့ကြိုးစားတဲ့အနေနဲ့အင်တာနက်ဆက်သွယ်မှုကိုလည်းအာဏာပိုင်တွေဖြတ်တောက်ခဲ့ပါတယ်။ညူဒယ်လီမြို့တွေကတချို့နေရာတွေအပြင်အာတန်ပြည်နယ်၊ Uttar Pradesh ပြည်နယ်တွေကမြို့တော်တော်များများမှာလူလေးယောက်ထက်ပိုပြီးမစုဝေးရလို့အမိန့်ထုတ်ထားတာပါ။ညူဒယ်လီမြို့တော်တွေကဗလီရေရှိယာတဝိုက်အသွားလာမလုပ်နိုင်အောင်လမ်းတွေပိတ်ထားခဲ့တယ်လို့မွတ်စလင်အများစုရှိတဲ့တချို့နေရာတွေမှာလည်းတောက်ချာနေဝိပုပွဲအပြီးဆန္ဒပြပွဲတွေဖြစ်မှဆိုးရိမ်တဲ့အတွက်လုံခြုံရေးကိုအထူးအထပ်ချထားပါတယ်။တားမြစ်ထားတဲ့ကြားကဆန္ဒပြခဲ့ကြလို့ကြားသာပေးနေတဲ့ကတော့ညူဒယ်လီမြို့ထဲမှာတင်ဆန္ဒပြသူ1200ထက်မနည်းကိုရဲတွေကခေတ္တဖမ်းဆီးခဲ့ပါတယ်။နိုင်ငံသားဥပဒေအစ်စ်ကိုမချေနှက်လို့လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကဆန္ဒပြပွဲတွေစတင်ခဲ့တဲ့အာတန်ပြည်နယ်နဲ့ကနတာကပြည်နယ်တို့မှာတေဆုံးသူ၈ယောက်ထက်မနည်းရှိပါတယ်။အိန္ဒိယချင်းသုံးနိုင်ငံကနေဘာသာရေးနှိပ်စက်မှုကြောင့်အိန္ဒိယမှာတရားမဝင်ရောက်နေတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုနိုင်ငံသားပေးမဲ့ဥပဒေဟာနိုင်ငံရေးမှာဘာသာရေးဝင်မဆွတ်တဲ့အိန္ဒိယဒီမိုကရေစီစနစ်ကိုထိခိုက်စေတယ်လို့ဆိုပြီးဆန္ဒပြနေကြတာဖြစ်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရဟာအိန္ဒိယကိုဟိန္ဒူနိုင်ငံဖြစ်အောင်ကြိုးစားနေတယ်လို့ဆန္ဒပြသူတွေကပြောနေကြပါတယ်။
မြို့ရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။မြို့ရအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့။ဒီမနက်ငယ်စီဝိုင်းပုံပြမှုဟာတည်တည်ငြိမ်ငြိမ်ရှိနေပေမဲ့အခိုင်ပြင်းတဲ့အရေးပါဝင်ပြည်ဝင်ပြည်ပစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကပြောလိုက်ပါရဲ့။တပည့်လူဦးရေနဲ့မဟာဗျူဟာကျရဲ့ရင်းမြစ်နေထိုင်ရာရရှိစီဝိုင်းလာလာတွေအားကောင်းနေစေဖြစ်ပေမဲ့ပျော်လင့်ထားတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့လည်း IMF ကိုယ်စားဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ဆုံးသက်ပြီးဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ကမ္ဘာတစ်ဝှမ်းမှာစီဝိုင်းပြဿနာတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့ပြည်ပပို့ကလုံးကမှတိုးတက်မှုတွေရှိခဲ့ပြီးထို့သဖြင့်ရင်းနှီးတဲ့ဒဏ်ဝင်ကဝင်ငွေတွေရောက်2019-2018ဘဏ္ဍာနှစ်မှာပုံပြမှုနှုန်း 6.4 ရာခိုင်နှုန်းရှိခဲ့ရာက2018-2019ဘဏ္ဍာနှစ်မှာတော့ 6.5 ရာခိုင်နှုန်းရှိမယ်လို့လည်းခန့်မှန်းထားပါတယ်။ပြည်ပဒရဲ့ရင်းနှီးမြှုပ်နှံမှုတွေမှာတော့ရှင်းနေ2020ပြည့်ရွေးကောက်ပွဲရှိနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေသတိထားစောင့်ကြည့်နေတာကြောင့်အကြမ်းရည်နှစ်တွေအတွက်ရုံနေခဲ့တဲ့အကြောင်းလည်းပြောဆိုထားပါ CY ဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုတစ်ခုဖြစ်တဲ့ဗဏ္ဍာရေးလုံငွေကွာချရလဲအရင်တစ်နှစ်က300ရာခိုင်နှုန်းရှိနေရက3.5ရာခိုင်နှုန်းထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်ဗဏ္ဍာရေးသုံးစိတ်လုံလောက်မှုမရှိခဲ့ရင်ပြည်တွင်းမှာ CY အားနည်းနိုင်တယ်လို့ဗန်စနစ်ပြန်လည်တည်ဆောက်ဖို့နဲ့အရင်ကမတည်မှုတွေကျန့်ကြာနေမယ်ဆိုရင်ဗဏ္ဍာရေးကဏ္ဍမှာအန္တရာယ်ရှိနိုင်တယ်လို့လည်းပြောပါတယ်ခန့်ကျင်တဲ့မှာလူညီရေးပြဿနာနဲ့လူစားရေးစံနာမှုဆိုင်ရာအချက်အလက်တွေဟာတိုက်ပြည်စီဝါရေးအတွက်စိန်ခေါ်မှုတစ်ခုဖြစ်ရှိနေစေပြီးကမ္ဘာတဝန်းကွန်ဒိုရေးတင်မာမှုတွေဈေးကွက်မတည်ငြိမ်မှုတွေရေနံစိမ်းစင်းမြင့်တက်မှုတွေနဲ့တရုတ်နိုင်ငံစီဝါရေးတိုးတက်မှုနှေးကွက်မှုတွေဟာလည်းမြန်မာနိုင်ငံစီဝါရေးပေါ်ရက်ခတ်လာနိုင်တဲ့အကြောင်း IMF ကသတိပေးထားပါတယ်
အမေရိကန်ပြည်ထောင်စုကနှစ်ဆင်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာထဲမှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီးရဲမှဆက်လက်ထည့်သွင်းထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံအပါအဝင်တချို့နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်စနစ်တကျချိုးဖောက်နေတယ်ဆက်လက်ချိုးဖောက်မှုတွေကိုလည်းလက်ပိုက်ကြည့်နေတယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။နိုင်ငံတကာလူခွင့်ချိုးဖောက်သူတွေအပေါ်အရေးယူပိုင်ခွင့်ရှိတဲ့ Global Magnitsky နဲ့ ဥပဒေနဲ့အခုလာတဲ့လူပုဂ္ဂိုလ်68ယောက်နဲ့နိုင်ငံ9ခုကိုအဂတိလိုက်စားမှုလူခွင့်ရချိုးဖောက်မှုတွေနဲ့အရေးယူခဲ့တာကိုလည်းအမေရိကန်နိုင်ငံယာယီဌာနကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရိုဟင်ဂျာမွတ်စလင်တွေအပြင်ဘာသာရေးအရာနဲ့လူမျိုးရေးအရာလူနည်းစုတွေအပေါ်ဆိုးဝါးတဲ့လူခွင့်ရချိုးဖောက်မှုတွေကြောင့်မြန်မာစစ်တပ်ကောင်းဆောင်၄ယောက်ကိုအရေးယူခဲ့တာကိုဥပမာပေးထားပါတယ်။ဘယ်နေရာမှာမဆိုလူတိုင်းဟာကိုယုံကြည်ကိုးကွယ်တဲ့အတိုင်းလွတ်လွတ်လပ်လပ်နေထိုင်ခွင့်ရှိတယ်လို့အမေရိကန်ပြည်ထောင်စုကယုံကြည်ကြောင်းလည်းဖော်ပြထားပါတယ်။အခြေခံအခွင့်အရေးတွေကိုချိုးဖောက်နေတဲ့နိုင်ငံတွေအဖွဲ့အစည်းတွေကိုသူတို့လုပ်ရအတွက်တာဝန်ခံအောင်အမေရိကန်ကဆက်လက်စိန်ခေါ်ဆောင်ရွက်သွားမယ်လို့လည်းဒီဇင်ဘာ18ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကမ္ဘာလုံးဆိုင်ရာလူခွင့်ရချိုးဖောက်မှုဥပဒေအရဒီဇင်ဘာ10ရက်နေ့တုန်းကနိုင်ငံတကာလူခွင့်ရနေ့တုန်းကဒီဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်းဒုတိယဗိုလ်ချုပ်မှုကြီးဆိုးဝင်းအမှတ်69ခြေလျင်တက်မှမူဗိုလ်ချုပ်တန်ဦးနဲ့အမှတ်33ခြေလျင်တက်မှမူဗိုလ်ချုပ်အောင်တို့ကိုအမေရိကန်ဗန္ဒာရေးဌာနကအရေးယူတန်းခတ်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာနိုင်ငံကတော့ဗန္ဒာရေးလွတ်လပ်ခွင့်မရှိဘူးဆိုတဲ့ဆွဲဆွဲချက်တွေကိုပယ်ချခဲ့ပါတယ်
။တရုတ်နိုင်ငံမှာနိုင်ငံလုံးကြီးအယ်ဝီချူပါမှုနဲ့ဖက်စီထားတဲ့ကနေဒါနိုင်ငံသားများကိုစုံစမ်းစစ်ဆေးမှုတွေပြီးဆုံးသွားပြီးတဲ့နောက်အစိုးရရှိနေတဲ့အမှုကိုလွှဲပြောင်းပေးလိုက်တဲ့အကြောင်းတရုတ်နိုင်ငံဂျာယီဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ကအလို့ရှိနေတဲ့တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ဟွာဝေးရဲ့ဖန်တီးရရှိချက်ကိုကနေဒါအနာဝင်နေဖက်စီလိုက်ပြီးနောက်မှာပဲကနေဒါနိုင်ငံသားများကိုတရုတ်နိုင်ငံမှာဖက်စီထားတာပါ
။သောကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မို့လို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ခြမ်းကိုထွက်ပြေးခိုလုံခဲ့တဲ့မွတ်စလင်ဒုက္ခသည်တွေကသူတို့နေရပြန်ရေးမှာသူတို့အတွက်နိုင်ငံတကာလုံခြုံရေးတပ်ဖွဲ့တွေတာဝန်ယူပေးဖို့အပါအဝင်နိုင်ငံရေးတောင်းဆိုမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေနေရပြန်ရေးဒုက္ခသည်စခန်းလေးအထိတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့မြန်မာအစိုးရအဖွဲ့ခေါင်းဆောင်ကပြောဆိုလိုက်ပါတယ်။နေရပြန်သူတွေအဆင်ပြေစေဖို့နိုင်ငံသားစီစီရေးကတ်တွေမှာလူမျိုးဘာသာထည့်သွင်းထားမှုကိုဖယ်ရှားပေးတာအပါအဝင်မြန်မာအစိုးရဘက်ကနေလိုက်လျောမှုတွေလုပ်ပေးနေကြောင်းလည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မေခကစူးစီးတင်ပြထားပါတယ်။
ပြီးခဲ့တဲ့ဒီဇင်ဘာ18ရက်နေ့ကနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ဘဇာကဒုက္ခသည်စခန်းကိုတွားရောက်တွေ့ဆုံပြီးနေရွှန့်ခွာသူတွေနဲ့ပတ်သက်လို့အစိုးရဘက်ကလှုံ့ဆော်နေတဲ့ပြည်내လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်တာကိုတွားရောက်ရှင်းပြတာမှာဒုက္ခသည်တွေဘက်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ
်။ဟုတ်ကဲ့သူတို့ဘက်ကပြောတာတော့အရင်တန်းပဲပေါ့နော်။အရင်လူတွေနည်းပဲတွေ့ရတာပေါ့နော်။လူတက်ပြီးနေတယ်အရင်တစ်ခေါက်လာတွေ့ရတဲ့လူတွေအခွင့်အရေးတောင်းတဲ့အပြင်နိုင်ငံရေးအခွင့်အရေးတွေတောင်းလာတယ်။ကျွန်တော်လည်းရှင်းပြခဲ့ပါတော့သူကကျန်တဲ့မကျန်တဲ့မှုဆိုရဟာလေအဲ့ဒါကိုရှင်းပြရတယ်။နောက်ပြီးရင်တချို့ကျွန်တော်တို့ကဖြေလျှော့မှုလုပ်ထားပါသေးတယ်ရှင်းပြရတယ်လေ။နိုင်ငံတော်ဆိုတာကတော့ပြောလို့ဟိုကာကွယ်ဆောင်ရှောက်ဖို့ဆိုတာတတိယအင်အားစုတွေကပဲမလုပ်ပြဖို့ပေါ့နော်။ပြဖို့ဆိုတာဒါမျိုးတွေနိုင်ငံတော်ဆိုမှုတွေလိုက်တာ။အခုမှဟိုပုံမှန်ဆိုလို့ရှိရင်သူတို့ရဲ့လုံခြုံမှုတွေကိုဟိုပိုကောင်းအောင်လုပ်ပြမှုဆိုရဟာမျိုးနာမပေါ်တကယ်လည်းဆိုတော့ကဘာမှရှိတဲ့တင်းတွေဖွဲ့ပြီးပြောဆိုနေတဲ့လေပန်းတွေပဲဟာလေးပဲလေ။အဲနောက်တောင်းဆိုတာအကြတော့ဘာလို့ရှိလဲဆိုတော့ခုနကတော့ပြောဟိုဒီ citizen ရှိရမှနောက်တိုင်းသားဖြစ်အတိမတ်ပြုမှပြန်လာမယ်လို့ပါဆိုရအဲ့ဒါလေးပေါ့နော
် NVC လို့ခေါ်တဲ့နိုင်ငံသားခံယူဖို့စစ်စစ်ခွင့်ကပ်ပြားဟာနိုင်ငံသားဖြစ်အောင်လုပ်လိုက်တဲ့ကပ်မဟုတ်ပဲဒီကပ်ပြားရှိသူတွေအနေနဲ့နိုင်ငံသားလျှောက်ခွင့်ရှိတယ်လို့နိုင်ငံသားလျှောက်တာမှလည်းအရင်လိုကြံ့ကြာမှုမရှိသေးပဲထုတ်ပေးနေတယ်လို့ဦးချမ်းအေးကပြောပါတယ်အရင်ကနိုင်ငံသားစစ်စစ်လက်ခံတာမှတစ်နှစ်တစ်ကြိမ်သာလှုပ်ဆောင်ခဲ့ရမှဒီ2019မှာဆိုရင်ခုနှစ်ကြိမ်တိတိစစ်စစ်လက်ခံမှုတွေလှုပ်ဆောင်ပေးခဲ့တယ်လို့ဆိုပါတယ်အရင်ထုတ်ပေးထားတဲ့သုံးခေါက်ချိုးကတ်တွေကင်သူတွေအနေနဲ့ NVC ကတ်ကိုခက်မှန်လျှောက်ဆရာမလို့တော့တဲ့အကြောင်းကိုလည်းရှင်းပြခဲ့တယ်လို့ဆိုပါတယ်နိုင်ငံသားဖြစ်ထိုက်သူတွေမြ мян ဆန်ဆန်နိုင်ငံသားဖြစ်ခွင့်ရနိုင်မှုဖြည့်ရှော့မှုတွေလုပ်ပေးနေတယ်လို့လည်းဦးချမ်းအေးကပြောပါတယ်
။ဟုတ်ကျွန်တော်တို့ရှင်းသူတို့ရှင်းပြတာတော့မှတ်ပုံတွေထုတ်ပေးနေတယ်။ရတဲ့ရတဲ့လူတွေပေါ့နော်။ရတဲ့ရတဲ့လူတွေကို1980ဥပဒေအရထုတ်ပေးနေတယ်။ပိုးပွားတွေကတကယ်တမ်းကမြန်မာပြည်မှာနေထိုင်ခဲ့တာမှန်ကန်တယ်ဆိုရင်ကျွန်တော်တို့နိုင်ငံအပြည့်နိုင်ငံသားတွေထုတ်ပေးရပါတော့နော်။ဒါဘာသာရေးလူမျိုးမခွဲခြားဘဲနဲ့ထုတ်ပေးနေတယ်။အဲထုတ်ပေးနေတာလည်းရှိတယ်။ဒီကံဒီပါလေ။နော်ဟိုကျန်တဲ့ကျန်တဲ့နေရာတွေမှာရှိတဲ့မွတ်စလင်တွေလည်းထုတ်ပေးနေတယ်။နောက်တစ်ခု NBC ကထပ်မှပါတယ်။ခုနကလူမျိုးနဲ့ပါပါဖြုတ်ပေးထားတယ်။ပြင်းပြလည်းမတော့ဘူးလို့ရလည်းမတော့ဘူး။နော်ပါပါလည်းမွတ်စလင်တော့ပါလို့မပါဘူး။ဒီအောင်ဖြုတ်ပေးထားတယ်။နောက်ပြီးတော့ဟို ဒီမိုဆလင်ကမန်အားလေဆက်စပ်နေဥပဒေမှာတိုင်းရင်းသားတစ်ခုပဲဆိုတာတတ်မှတ်ထားတယ်ခုနှစ်ကာလနဲ့ပတ်သက်ပြီးတော့ကာလရည်နဲ့ပတ်သက်ပြီးတော့ရှင်းပြရမှာပေါ့နော
်ဒုက္ခတွေတွေဘက်ကနိုင်ငံတကာမီဒီယာတွေကိုဖြေကြားရမှာတော့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာသူတို့ရဲ့တောင်းဆိုမှုတွေကိုလိုက်ရောပေးနိုင်ပွဲမရှိတာကြောင့်ပြန်လာရေးအလန့်ဝေးဖို့ရှိတယ်လို့ပြောဆိုနေတာတွေရှိပါတယ်မြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ဦးချမ်းရေးကတော့အခုတွေ့ဆုံခဲ့တဲ့ဒုက္ခတွေအယောက်40ကျော်ဟာဒုက္ခတွေအားလုံးကိုကိုးစားပြုတယ်လို့သတ်မှတ်လို့မရနိုင်ဘူးလို့သူကပြောပါတယ်ဒါအပြင်ဒီနှစ်ရက်ကြာတွေ့ဆုံဆွေးနွေးမှုအတွင်ဒုက္ခတွေတွေနေရပြန်ရေးနဲ့ပတ်သက်ပြီးအောင်မြင်မှုတစုံတရာရရှိခဲ့ခြင်းမရှိဘူးလို့လည်းဦးချမ်းအေးကဆိုပါတယ
်ကျွန်တော်အောင်မြင်မှုဆိုတော့ဘာပြောလဲဒီကြားမှာဆိုတော့တော့ပြန်လာတဲ့လူတွေလည်းရှိတယ
်။
10ယောက်20 30ဆိုပြန်လာတဲ့လူက400ကျော်ပါပြီ။ပြန်ကျင်တဲ့လူတွေရှိမှာပဲ
။
နောက်တစ်ခါကျတော့ဒါတွေရမှဆိုတဲ့ဘလိုမျိုးဟိုခံမမပြောဆိုနေတဲ့လူတွေကလည်းတော့အုပ်စုရှိနေတာပဲလေ။နောက်တစ်ခုကကျတော့ဒီဘက်မှာဘာမှထက်ဆိုင်ဟိုဘက်မှာဒီလိုမျိုးအထောက်အပံ့ပေါ်မှာမူတည်နေရတဲ့ဟာပိုကောင်းနေဆိုတဲ့လူတွေလည်းရှိပေါင်းရှိနေတာပဲ
။
ဆိုတော့ဒါမှလည်းကျွန်တော်ပြောကျွန်တော်တွေ့ရတဲ့လူကတတန်နဲ့တမားတွေဖြစ်နေတယ်။ဒါရယ်ပင်လာပြည့်ရဲ့စီစဉ်ပေးမှုကြောင့်တွေ့ရတာလေကျွန်တော်တို့ကလည်းလူကြီးလို့မရအောင
်
ကျွန်တော်ကလည်းတွားပြီးတော့ပြန်လည်းမတွားပြီးတော့လုပ်လို့လည်းမရအောင
်ဒီလိုတွားရောက်တာမှာအာဆီယံနိုင်ငံအတွင်းရေးမှုအပြင်ဗီယက်နမ်အင်ဒိုနီးရှားစင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တယ်လို့ဦးချမ်းအေးကပြောပါတယ်ဒီတွေ့ဆုံမှုအတွင်ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကဘာကြောင့်လက်မခံတာလဲဆိုတာကိုလည်းဒုက္ခတွေတွေကိုရှင်းပြခဲ့တယ်လို့ဦးချမ်းအေးကပြောပါတယ်ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခတွေတွေကိုတော့စီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးထားပါတယ်ရှင်
မမေခစူးစီးတင်ကြပေးခဲ့တာဖြစ်ပါတယ်ရှင်တစတဲ့ပါပဲရခိုင်ပြည်နယ်အတွင်းကဖြစ်ပွားခဲ့တဲ့ပြည်ပခါတွေအတွင်းမှာအိုးအိမ်ဆုံးရှုံးခဲ့ရသူတွေအတွက်စီစဉ်ပေးနေတဲ့အကြောင်းကိုဆက်ပြီးတင်ပြပေးချင်ပါတယ်ရခိုင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့2018ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြည်ပခါဖြစ်စဉ်တွေအတွင်းမှာနေအိမ်နဲ့မီးလောင်ဆုံးရှုံးခဲ့ကြရပြီးတော့နေရဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်နတ်တာတောင်ကျေးရွာဒေသခံတွေအတွက်နေအိမ်တွေကိုတော့မဲစနစ်နဲ့နေရာချထားပေးနေပါတယ်ဒီလိုမျိုးနေစရာတွေအဆင်ပြေလာပေမဲ့လို့စားရေးတောက်ရေးအတွက်ကတော့အခက်အခဲတွေရှိနေတော့မယ်လို့ဒုက္ခသည်တွေဘက်ကပြောပါတယ်အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
ဒီခိုင်ပြည်နယ်မောင်သောမြို့နယ်မှာလွန်ခဲ့တဲ့နှစ်နှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်ရပ်တွေတွင်မီးလောင်ဆုံးရှုံးခဲ့တဲ့နရတောင်ကျေးရွာကနေအိမ်တွေကိုအိန္ဒိယအစိုးရကူညီပါဝင်အလူတန်းငွေတင်တဲ့အစိုးရကနေကြီးကြပ်ပြီးတော့အသက်ပြန်လည်တည်ဆောက်ခဲ့တာဖြစ်ပြီးစားလုပ်ပြီးစီးတဲ့အိမ်ယာတွေကိုမဲစနစ်နဲ့နေရာချထားပေးတယ်လို့ဒီနယ်လွှတ်တော်ကဆက်လက်ဥမ္မောင်အောင်ကပြောပါတယ်
နေရာချထားပေးတယ်နေရာဒီအဲ့နေရာကိုတော့ကျွန်တော်ဒီဒုက္ခနဲ့တော့ဘောနော်ဒီကံတဲ့ဥစ္စာကကံတဲ့လူတွေကမရောက်သေးတဲ့လူတွေကတော့သူတို့ကိုပြန်ပေးဖို့နေနိုင်ပြီးတော့ပေးဖို့ဆိုတော့ခါတယ်ဒီတော့ပြန်ချလို့ရှိရင်ကျွန်တော်လူငယ်တွေကဆက်မရကြဆရာနော်အဲ့စာပေဖို့ကျောင်းစာပေကျောင်းကတော့လွဲလာပြီလေကျွန်တော်လောစီကအဲ့မှာလူငယ်တွေကတော့ကြည့်ရတာအသင်္ကန်းတော့ရှိတောင်းလို့ရတယ်ဒီတော့တောင်းပါဖို့တောင်းဖို့ပြန်လာတော့ဒီကျွန်တော်ကဒီအန်ဂျီအိုတွေကဟိုပဲဒီတောင်းတဲ့မလို့သိကြရတယ်
နောက်သားအိမ်ယာ၁၀လုံးအပဝင်စုစုပေါင်းအိမ်ယာ၄၀လုံးကိုမဲစနစ်နဲ့ဝင်ငှပေးတာဖြစ်ကြောင်းနဲ့အခုလိုနေစရာအိမ်အဆင်ပြေသွားပြီဖြစ်တဲ့ဒေသခံတွေအတွက်လုပ်ကင်စားတောက်ရေးမှာတော့ခက်ခဲဖြစ်နေတယ်လို့နာတာတောင်ကျော်သားဥမောင်ဖြူကပြောပါတယ်
လုံးလုံးမရှိပါဘူးတောက်ပါပဲမိစနာနှလုံးကိုမဲပတ်တာအဆင်ပြေပါတယ်ကြာကျွန်တော်ပတ်တယ်ခေါ်ယူလာပြီးမှမင်းနိုင်လိုက်တာပါအဲအခုလောလောဆယ်တော့ကလာကြတယ်ဟိုတချို့လူမဆိုင်မပါဒီမပါဟိုမပါဒီမပါအဲစွာဖို့စောက်တော့ကအလန်တရားမအခက်ခဲပြင်းနေတဲ့ကြာဒီမှာလိုင်းလည်းမရှိလို့တော့လို့ကြာ
ဘင်္ဂလားဒေ့ရှ်နယ်စပ်နာကနတ်တောင်ကြီးရွာဟာမောင်တော်မြို့နဲ့မိုင်90ကျော်ဝေးပြီးလမ်းမဆက်တဲ့ရေချီနေကစိုးဝါနေပါတယ်နတ်တောင်ရွာသုခတဲတွေအတွက်အစိုးရကပြန်လည်တည်ဆောက်ပေးတဲ့အစရာ24ပြည်အနံ18ပြည်အမြင့်71ပြည်သို့မဟုတ်ကွန်ကရစ်ခင်းတထအိမ်40လုံးအတွက်ဂုံရဆေးကတလုံးကိုကျ180သိန်းဖြစ်ပြီးတော့အိန္ဒိယနိုင်ငံအစိုးရနဲ့ပြည်တွင်းလူရှင်တွေရဲ့ထောက်ပံ့ကူညီမှုနဲ့တည်ဆောက်ပေးတာဖြစ်ကြောင်းပြည်နယ်အစိုးရဖွဲ့ပြောခွင့်ရစီပင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ်
အိန္ဒိယဒီကတော့ကျွန်တော်တို့မျိုးပြောဆက်ထားပါရဲ့အဲ့ဒါဆက်ကဲအဲ့ဒါကဒီလိုဒီတန်းနေရတဲ့ရှိတဲ့အိန္ဒိယဒီကရဲ့ရှိတဲ့နိုင်ငံတွေဒီအနေနဲ့အိန္ဒိယဒီကရဲ့ရှိတဲ့
ပြီးခဲ့တဲ့2019ခုနှစ်အောက်တိုဘာလကရခိုင်ပြည်နယ်တွင်လူမျိုးပါတာရေးတွင်ဆောင်တဲ့အကြမ်းဖက်မှုဖြစ်စဉ်တွင်ရခိုင်လူမျိုးတွေနေထိုင်တဲ့နရတောင်ကျေးရွာကအင်ဂျီပြည်မိရှုခံရတယ်လို့လည်းဥမောင်ဖြူကဆက်ပြောပါတယ်
ကလာရခိုင်ကလာမိရှုလို့တဆုံမှမကြင်ခဲ့လို့မင်းလို့ပြောခဲ့တာ
ယောဇတွေကပထမဆုံးလာတော့မောက်တော့ဘိမှန်မောက်တော့မျိုးဘိမှန်မှာလဲဟောဖရာအဆောဆိုတော့နေ့ထဲကအမျိုးစီရှိနေရအဲ့လိုမိသားစုတွေရှိနေရကိုကိုဟာနဲ့ကိုယ့်အစီအစဉ်နဲ့ပို့ခုံတော့တာပေါ့ဒီအချမ်းဖက်မှုဖြစ်စဉ်တွင်ရခိုင်လူမျိုးပါဝင်မျိုးတိုင်းနဲ့ဟိန္ဒူဘာသာဝင်တွေလည်းအချမ်းဖက်တိုက်ခိုက်ခံရသလိုနေအိမ်မိရှုမှုတွေအသက်ပြတ်ခံရမှုတွေရှိခဲ့ပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီအေးတင်းမှာမူတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာကျေးရွာတာဝန်ခံတဦးသေဆုံးခဲ့မှုကိုစစ်တပ်ဘက်ကထုတ်ပြန်ချက်တင်ပြခြင်းပါတယ်ရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်ဒရကျေးရွာရဲ့ဖြစ်စဉ်မှာသေဆုံးသွားတဲ့ကြောင်မော်ကျေးရွာတာဝန်ခံဦးကျော်အေးမောင်ဟာရခိုင်တိုင်းဒေသနဲ့ကင်တက်
အေအေလက်နက်ကင်ကျရဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်သတင်းပြေဆောင်ကတော့ VOA မြန်မာပိုင်းသတင်းတော့ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ပြည်ကတဲ့ဒီဇင်မာလဆစ်တရနေ့ကမင်းပြားမြို့နယ်စိတ်ကြရကျေးရွာတိမှာတမ်တော်စစ်ကြောင်းကတနက်နေ့ပြစ်ခတ်လိုက်တာကြောင့်စစ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းနဲ့ဒေသခံဒေါ်ဖြူဖြူဝင်းတို့တည်ဆုံခဲ့ပြီးကျောင်းမော်ကျေးရွာတာဝန်ခံဦ ုံးနေတာကိုမင်းပြူတောင်ရှိမှာဒေသခံတွေကတွေ့ချိခဲ့တာလေးဖြစ်ပါတယ်။တမတော်ဖက်ကတော့ကြောင်မြော့ကျေးပါတာဝန်ခံဟာတိုက်ပွဲရင်းခံရရရှိခဲ့ပြီးထိုင်းစီခွဲဆောင်လာစဉ်လမ်းမှာတိထွက်လွန်ပြီးတည်ဆုံသွားတာဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ထံနဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။
မဟုတ်လေရွာထဲမှာကျွန်တော်တို့ကတိုက်ပွဲဖြစ်တယ်လေတိုက်ပွဲဖြစ်နေတဲ့အဲမှာဒဏ်ရတာလေဒဏ်ရပြီးတော့မှအဲ့ဒဏ်နဲ့သူသိထွက်လွန်ပြီးတော့မှဟုတ်လားဒီရွာသတိဆောင်ရွာနာမှာသုံးတော့မေးဖို့များဖို့ဆိုသိဖို့ဆိုခေါ်လာတာလေကျွန်တော်တို့ကခင်ဗျားလေအပေါ်မှာကျွန်တော်တို့ရဲ့ဟုတ်လားမင်းမူဆောင်စခန်းကြီးကိုရန်သူကအင်းနေအားနဲ့တိုက်နေတယ်အင်းနေအားနဲ့တိုက်နေတာဖြစ်တဲ့အကြောင်းမလို့ကျွန်တော်တို့ကစစ်ကူတစ်ကူကလည်းအများလို့လေနောက်တစ်ခုကလည်းဟုတ်အဲ့မှာတိုက်ပွဲဖြစ်တဲ့အကြောင်းမလို့ဒဏ်ရတဲ့လူအဲ့ဒဏ်ရတဲ့လူတွေဟုတ်လားဒီတိုင်းပြစ်ထားကြတယ်လို့ရှင်တယ်ဟုတ်လားအမျိုးပြောင်းမယ်ပြီးရင်နောက်တစ်ခုကလည်းဟုတ်လားဒါလေးဒီမတင်ကားတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်ကစိတ်ဖို့စိတ်ဖို့လည်းခေါ်လာတယ်ခေါ်လာရင်လည်းလမ်းမှာပြည့်ထွက်လို့ပြီးတော့သူ့ဘာကိုတိုက်ရတဲ့တန်းနဲ့စကြပါပြီးတော့
ဥကျော်ရေးမောင်ဟာအဲအဖွေးမရာရှိတူဖြစ်ပြီးချိရအောင်ရှုံမုံအတွင်ယူကတစ်ဖက်မှာလည်းတန်းနဲ့ဆက်ဆံနေပြီးအဲအဖွေးဘက်သို့တက်မတော်စစ်ကြောင်းတရင်တွေကိုပေးပို့နေသူတယောက်ဖြစ်တယ်လို့တက်ဖက်ကထုတ်ပြန်ထားပါတယ်မိန်းသားမျိုးမရေးစခန်းမှာဖန်စီထင်းပင်ထားတဲ့ကြောင်မော်ဒေတာခန်ခနဦးကလည်းတေဆုံးသူဦးကျော်ရေးမောင်ဟာအဲဖွေးဝင်တဦးဖြစ်ကြောင်းထွက်ဆိုခဲ့တယ်လို့တက်မတော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခုလိုတက်မတော်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရခိုင်လက်နက်ကန်အဲဖွေးပြောခွင့်ရခိုင်ဒုက္ခကဦးကျော်ရေးမောင်ကသူတို့ဖွေးဝင်တယောက်မဟုတ်တယ်လို့တက်မတော်ဖက်ကလှုပ်ကြံထုတ်ပြန်ထားတာဖြစ်တယ်လို့ပြောပါတယ
်အဲ့ဒီကျောင်းမော်ကြီးရဒီအုပ်ချုပ်ရေးမှုကတော့ဒီဗမာစစ်တပ်ဒီခမာ380ကနေပြီးတော့ဖမ်းသွားပြီးတော့မှသူ့ကိုဒါဟိုလမ်းမှာတက်ခဲ့တယ်ဆိုတဲ့ဥစ္စာကိုအဲ့ဒီဒေတာကဒေတာခံတွေအားလုံးလေးတည်တယ်လို့နော်သူနဲ့အတူတူလောက်ဖို့ကန်ဖက်ဖြစ်တဲ့သူရဲ့ဒီဟိုမင်းမျိုးနေခြေကကြေးရအောင်ရှုံးမှုတွေအားလုံးလေးတည်တယ်ဆိုတော့အဲ့ဒီဗမာစစ်တပ်ကဒီဖော်ပြတဲ့ဒီဟိုဓာတ်ပုံပေါ့နော်အဲ့ဒီဓာတ်ပုံလေးကျွန်တော်တို့တွေ့ပါတယ်ဆိုတော့တကယ်တော့အဲ့ဒီဓာတ်ပုံထဲမှာပါတဲ့လူနဲ့အဲ့ဒီကြောင်းမို့ကြေးရအောင်ရှုံးမှုနဲ့ကတော့ဒါဘာမှမဆိုင်ဘူးကြာအဲ့ဒါတယောက်တခြားစီပဲနော်哦အယုတ်လေးမတူသလိုဟိုအရာအမောင်းကလည်းမတူဘာမှမဆိုင်ပါဘူးတကယ်လဲသူတို့နှစ်ယောက်ကဘာမှဒီဥစ္စာပေါ့နော်ဒီမဆိုင်တဲ့ကိစ္စဒီဟာကိုဒီလိုမျိုးဒီဟိုဥစ္စာပေါ့နော်လှုပ်ကြံပြီးတော့မှဗမာစစ်တပ်ဘက်ကဖော်ပြလာတဲ့ဥစ္စာကတော့ဟိုဒါသူတို့ဘက်ကနေပြီးတော့ဒါမတရားကျူးလွန်ထားတဲ့ဆေးရသွားမှုတွေကိုဖုံးကွယ်ဖို့အတွက်ဒါစူးစမ်းတာပဲဖြစ်တယ်လို့
တည်ဆုံးတော့တယ်ကြောက်မော်ကြည်ပါတာဝန်ခံကိုတတ်တဲ့မှုကိုမှန်မှန်ကန်ကန်စုံစမ်းဖော်ထုတ်ပေးဖို့မင်းပြကြည့်ပါအုပ်ချုပ်မှုံ63ဦးကတောင်းဆိုထားကြပါတယ်တည်ဆုံးတော်သူဟာဘလို့တည်တယ်ဆိုတာကိုမသိပေမဲ့တက်မတော်ဖက်ကဖန်စီဘီမှတည်ဆုံးတော်တာဖြစ်တယ်လို့တက်မတော်ထုတ်ပြန်ချက်အတိုင်းဦးကျော်အေးမောင်ဟာအဲအဖွဲ့ဝင်တယောက်ဆိုရင်တောင်ဥပဒေတိုင်းတရားစွဲသိမ့်တယ်လို့တစင်ဥပဒေအထောက်အကူဘူးဖွဲ့ကရှင်းနေကိုငင်းချမ်းကပြောပါတယ
်ဖန်တော်ဘီမှတည်တယ်ဆိုတာကတော့တက်မတော်ရဲ့လက်ထက်မှာရှိနေတဲ့အတော်သေးမှာသုံးတယ်လို့လည်းပြောလို့ရတာပေါ့ဆိုတော့တကယ်တော့ဒီဟာကဒီလိုဒီအေးရဲ့တက်ဖွဲ့ဝင်ဖြစ်တယ်မှရဆိုတရားစွဲရင်ပို့ပြီးတော့ဒီဟာတွေကစွဲသိမ့်နေပေါ့လို့တရားစွဲပြီးနာပဲရှိအခုလည်းအေးနဲ့ဆက်ဆက်တယ်အေးတက်ဖွဲ့ဝင်တွေဆိုပြီးတော့လေဟိုတရားယူနေမှာတရားစွဲတော့လည်းအများကြီးပြီလေ
ရခိုင်နောက်ပိုင်းမှာတနေ့အေကြာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတယ်လို့အရာသားတည်ဆုံမှုတွေဟာလည်းတနေ့ထက်တနေ့ပုံမှန်များပြလာတာဖြစ်ပါတယ်ဒါပေမဲ့အရာသားတွေတည်ဆုံမှုတွေနဲ့ပတ်သက်ပြီးတော့တက်ဆိုင်ရာအာဏာပိုင်တွေကတစုံတရာအရေးယူဆောင်ရွက်တာလည်းမရှိသလိုတနေ့အေအဖွဲ့ဟာလည်းနှစ်ဖက်ပြန်လည်ဆွဆွေးညှိဆွနေကြတာလည်းဖြစ်ပါတယ
်ဆရာရှင်များရှင် မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တစ်ကိုကူပြောင်းတော်မှာပါပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတော်ပေါင်းရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူခွင့်ရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲသင်ကန်းစာယူစရာဘာတွေများကြံခဲ့ပါသလဲစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးပေးရလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီးမြတိုက်ရိုက်လေလာအစီအစဉ်ကအကျိုးဆုံးပါတယ်ရှင
်။မနေ့ကစနေညတိုက်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့မနေ့ကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲအပေါ်မှာပြည်သူ့လွတ်တော်ကော်မတီတာဝန်ရှိသူတွေဘက်ကတုံ့ပြန်ချက်ကိုတင်ပြချင်ပါတယ်။မြန်မာနိုင်ငံရဲတပ်ဖွဲ့ကသူတို့ရဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားရဲ့နာမည်အရင်းအပါအဝင်အမှုမှာပါရှိနေတဲ့လျှို့ဝှက်အချက်လက်တွေကိုချပြခဲ့တာနဲ့ပတ်သက်ပြီးဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညှိစွန်းနေတာကြောင့်ပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့ဆွေးနွေးပြီးတော့ဆက်လက်ဆောင်ရွက်သွားဖို့စီစဉ်နေပါတယ်လို့ပြည်သူ့လွတ်တော်အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌကပြောပါတယ်ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကိုရိုင်းကလည်းတရားစွဲဆိုခြင်းနဲ့ဆန္ဒရှိကြောင်းသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုခဲ့တာပါဒီအကြောင်းအပြည့်အစုံ VOA သတင်းတော့စုစုကပြောပြပေးပါရှင
်လိမ်ပိုင်းဆိုင်ရာကျူးလွန်ခံထားရတဲ့၃နှစ်အရွယ်မိန်းကလေးဗစ်တိုးရီးယားရဲ့အမိရင်းနဲ့သူမိဘတွေရဲ့ကိုယ်ရေးအချက်အလက်တွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကမနေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောဆိုခဲ့ပြီး Facebook လူမှုကွန်ရက်မှာလည်းတင်ခဲ့ပါတယ်ဒါဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေနဲ့ညှိစွန်းနေတယ်လို့ဥပဒေပညာရှင်တွေကဝေဖန်ထောက်ပြကြသလိုအများပြည်သူကလည်းကန့်ကွက်ရှုတ်ချခဲ့ပါတယ်။ရဲတပ်ဖွဲ့အနေနဲ့အခုလိုလှုပ်ဆောင်နေတာဟာကလေးငယ်အခွင့်အရေးဆိုင်ရာဥပဒေကိုမသိခဲ့လို့လှုပ်တာမျိုးမဖြစ်နိုင်ဘူးလို့အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်တာဒေါ်ခင်စိုးစိုးကြီးကပြောပါတယ
်။ကျူးလွန်ခံရတဲ့ကလေးပဲဖြစ်စီတက်တည်ပါတဲ့ကလေးပဲဖြစ်စီသူနဲ့တက်ဆိုင်တဲ့သူတွေကလည်းထုတ်ဖော်မပြောအဲဒါကြောင့်မို့ဗစ်တိုးရီးယား case ပါဆိုကျွန်တော်တို့အမြဲတမ်းစောင့်ကြည့်နေဟာဘာလို့ပြောကြတာလဲပြောတဲ့အချိန်မှာနောက်ဆုံးအခုကျူးလွန်ခံလိုက်ရတယ်ဒါကလေးပေါ့နော်ဒါတက်တည်သူကတရလို့ဖြစ်လဲဒါစစ်ဆေးခံနေရတဲ့အချိန်မှာဒါမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ကဒီအချက်ကတော့ကျွန်တော်တို့လည်းစဉ်းစားပါလေလုံးဝမသိတာကလေးတည်းကအခွင့်အရေးဆိုင်ရာဥပဒေကိုမသိတာလားဒါတော့မဖြစ်လဲမဖြစ်သင့်ဘူးဖြစ်လဲမဖြစ်နိုင်ဘူးလို့ဒါကျွန်တော်တို့ယူဆ
မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ဗစ်တိုးရီးယားအမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကို Facebook လူမှုကွန်ရက်မှာထုတ်ပြပြီးပြန်လည်ဖြုတ်ချခဲ့ပေမဲ့တော်တော်များများပြန့်နှံ့သွားတာကြောင့်ကလင်းငယ်အတွက်နင်နာရသလိုမိဘတွေလည်းထိခိုက်ခံစားရတယ်လို့ဒေါက်တာခင်စိုးစိုးကြီးကပြောပါတယ်ဒီကိစ္စအပေါ်မြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေအနေနဲ့ဘလို့အရေးယူဆောင်ရွက်သွားမယ်ဆိုတာကိုမေးရမယ့်အချိန်ရောက်နေပြီလို့လည်းပြောပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရည်နဲ့ပတ်သက်ပြီးဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူကတော့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုတရားစွဲဆိုဖို့ဆန္ဒရှိတာကိုသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုနေတာဖြစ်ပြီးဗစ်တိုးရီးယားအမှုရဲ့ကျူးလွန်သူတရားခံအစစ်အမှန်ပေါ်ပေါရေးအတွက်အနီးကဝန်ရံသူတဦးဖြစ်တဲ့ကိုတက်ကမွန်းညိုကတော့
တို့ရဲ့ပြည်ညာရှင်တွေနဲ့နိုင်တိုင်းမင်းတဲ့အခါမှာဆိုလို့ရှိရင်တရားဝင်ညိတာမျိုးဆိုလို့ရှိရင်ဥပမာအပြင်ကျွန်တော်တို့ကဒီတရားရုံးမှာတက်တဲ့ဝန်တော်ကလေးတယောက်ရဲ့အညီနံပါတ်ကိုထည့်ပြီးပြောရအောင်ဆိုတာဒါကလေးတကယ်ခွင့်ရမယ့်ဆိုင်ဥပဒေမှာပါရှိပြီးသားဒါကတရားပေါင်းကြီးရယ်ဆိုတော့လည်းခုနကလိုကျန်တဲ့ညိနိုင်တာရှိနေသေးလားဆိုကျွန်တော်ပြန်ပြီးဆက်လက်ရှာဖွေမယ်ဥပမာအပြင်သမီးလေးဖြစ်ပြီးရောမမီရောနိုင်ငံဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေရဲ့ privacy ကိုချိုးဖောက်ပြီးကြမှာနာမည်ကိုဖော်ပြတာဒီနိုင်လို့လည်းညိမညိဆိုတာမျိုးတွေ66ကညိနဲ့ညိမညိဆိုတာမျိုးကျွန်တော်ပြန်လက်ရှာဖွေမယ်ရှာဖွေပြီးတော့လိုအပ်တယ်လို့ဆက်လက်ဆောင်ရတော့ဟုတ်ကဲ့
ပါကလင်းနဲ့ဗစ်တိုးရီးယားရဲ့အမိရင်းကိုဖော်ထုတ်ခဲ့ပြီးမိသားစုကိုယ်ရေးကိုယ်တိုင်အချက်အလက်တွေကိုပါထုတ်ပြခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုပ်ရက်အပေါ်ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူတာမကပဲအမှုမှန်ပေါ်ပေါက်ရေးအတွက်ဝန်ရံသူတွေအပါအဝင်ဥပဒေပညာရှင်တွေကလည်းတရားစွဲဆိုနိုင်မှုအတွက်ပြင်ဆင်နေတာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 24 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်ရရှင်များရှင်မြမစံတော်ချိန်ည9:00ခွဲရှိပါပြီ2019ခုနှစ်ဒီဇင်ဘာလ20ရက်တောက်ကြနေညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 15453ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10:00ထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အမျိုးသမီးခန္ဓာသုတဆုံလေးအမေရိကန်တစ်ခွေအစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
ကျန်ပြင်းမြဲဆိုင်နေတာဟိုအလကားရတယ်နောက်တကလူတွေဒီလိုတက်တာမယ်ပေါ့ဗျာအလကားရတယ်ဆိုတဲ့အုံချမ်းမွေရတော့ဆိုတဲ့ကျွန်တော်တင်ပြန်ပြတ်ဒီ
နိုင်ငံကျန်ပြင်းမြဲဆွမ်းအင်တွေရဲ့အကြောင်းနောက်ပိုင်းမှာအပြည့်ဆုံးနားဆင်ရပါမယ်ရှင်အခုအရင်ဆုံးအပတ်စဉ်ခန္ဓာပြည်တွေကအမျိုးသမီးခန္ဓာကိုထုတ်လွှင့်တင်ဆက်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ Causes Bazaar ရိုဟင်ညာဒုက္ခသည်စခန်းကို UNFP လို့ခေါ်တဲ့ကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့အစည်းရဲ့ချစ်ကြည်ရေးတန်တမန်နာမည်ကြီးရုပ်ရှင်မင်းသမီး Ashley Jeb တွားရောက်ခဲ့တဲ့အချိန်မှာသူရိုဟင်ညာမျိုးသမီးတွေနဲ့တွေ့ဆုံပြီးမင်းကလေးငယ်တွေရဲ့မျိုးပွားမှုဆိုင်ရာကျန်းမာရေးအသိပညာပေးတွေလှူဆောင်ခဲ့ပါတယ်။တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်လူမှုပညာပေးဆရာဝန်တွေဘက်ကလည်းရိုဟင်ဂျာဒုက္ခသည်တွေကြားမှာလူဦးရေထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းတိုက်တွန်းမှုတွေလုပ်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေကြားမိသားစုစီမံကိန်းချမှတ်နိုင်မှုအတွက်ဘလောက်များအရေးကြီးပါသလဲဆိုတာကိုဒေါ်လလတန်ကစူးစီးတင်ပြထားခဲ့တာကိုဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာထပ်မံထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
What I've been doing here in the camp, which is now the largest in the world and the fastest growing humanitarian
camp. ဒီမှာခုရရဲ့နေရာကကဘာပေါ်မှာဒုက္ခတွေအများဆုံးရှိတဲ့စခန်းဖြစ်ပြီးကဘာပေါ်မှာအများဆုံးကြီးထွားနေတဲ့လူသားချင်းစာနာမှုပဋိပက္ခလေးဖြစ်ပါတယ်။ဒီမှာကအမျိုးသမီးရဲ့မိန်းကလေးငယ်တွေကိုမျိုးဆက်ပွားအသိပညာလိုအပ်ချက်တွေနဲ့ပတ်သက်လို့နှိုးကြမှုရှိစေဖို့ဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီဒုက္ခဒေသခံမှရှိနေတဲ့မိဖွားပေးတဲ့ဆေးကမ်းမှာရူဟင်ဂျာကိုဝင်ဆောင်အမျိုးသမီး22ရာခိုင်နှုန်းကပဲလာရောက်မိဖွားကြတာတွေ့ရပါတယ်။ဒီစခန်းမှာကိုဝင်ဆောင်ရူဟင်ဂျာအမျိုးသမီးပေါင်း3000ရှိပါတယ်လို့ပြောသွားသူကတော့ရူဟင်ဂျာဒုက္ခတွေ6သိန်းကျော်ရောက်ရှိနေတဲ့ဘင်္ဂလားဒေ့ရှ်ကော့ခ်စ်စ်ဘဇားကိုဖေဗရူလာလကတွားရောက်ခဲ့တဲ့ UNFPA ကကုလသမဂ္ဂလူဦးရေဆိုင်ရာအဖွဲ့အစည်းရဲ့ချစ်ကြည်ရေးတန်တမာနာမည်ကျော်ရုပ်ရှင်မင်းသမီး Ashley Jeb ပဲဖြစ်ပါတယ်။သူသွားရောက်ခဲ့တဲ့ Cox's Bazaar ရဲ့ဘလူးခါလီဆေးကမ်းမှာဒုက္ခသည်တွေနဲ့မြို့ပြည်ပေါင်း4000လောက်ဟာပြီးရင်လောင်းတွေဖြစ်ကြပြီးကလေးပေါင်း1500လောက်ကလည်းမွေးဖွားခဲ့ပြီးဖြစ်သလိုဒုက္ခသည်တွေနဲ့58ရာခိုင်နှုန်းကဆေးကမ်းတွေမှာလာရောက်မွေးဖွားကြတဲ့အတွက် UNFPA အနေနဲ့ကိုဝင်ဆောင်မိခင်တွေအတွက်မီးဖွားရင်အရေးပေါ်လိုအပ်တဲ့ပစ္စည်းတွေကိုဖြန့်ချီပေးလျက်ရှိနေတယ်လို့လည်းသူကပြောခဲ့ပါတယ်။ပြီးခဲ့တဲ့နှစ်အောက်တုလကရခိုင်ပြည်နယ်ကနေထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်လို့နဲ့အများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပါတယ်။မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားဒုက္ခသည်တွေကိုနေရာရင်းပြန်ပို့ဖို့အစီအစဉ်တွေစတင်နေပြီဖြစ်ပေမဲ့လို့လည်းပြဿနာကိုလွယ်လွယ်နဲ့ဖြေရှင်းနိုင်ဖို့အလားအလာသိမတွေ့ရတဲ့အတွက်ဘင်္ဂလားဒေ့ရှ်လူမှုချမ်းမာရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာပင်တူဘတ်တာချာယာကတော့ဒုက္ခသည်စခန်းတွေမှာမိသားစုစီမံကိန်းချမ်းမှလှုပ်ဆောင်တင်တယ်လို့ချုပ်မြင်ပါတယ်။သူအနေနဲ့ရိုဟင်ဂျာဒုက္ခသည်အိမ်တောင်စုတွေကြားသာသမီအရေးအတွက်များတာတွေ့ရတယ်လို့လည်းသတင်းမီဒီယာကပြောခဲ့ပါတယ်
။ Maximum I seen 19 children minimum 6
မိသားစုစုမှာသာသမီအရေးအတွက် 19 ယောက်ထိအများဆုံးရှိတာကျွန်တော်တွေ့ဘူးပါတယ်။နေဆောင်ကတော့အိမ်အောင်စုတစ်ခုမှာသားသမီး6ယောက်ကနေ10ယောက်ထိရှိကြတာတွေ့ရပါတယ
်။ဒါအပြင်ဒုက္ခသည်စခန်းတွေမှာလူသားချင်းစာနာမှုအကူအညီတွေဟာအကန့်အသတ်ရှိနေတဲ့အတွက်မိသားစုစီမံကိန်းချမှတ်ခြင်းဟာအကောင်ဆုံးနည်းဖြစ်တယ်လို့လည်းသူယူဆတာဖြစ်ပါတယ်။ရိုဟင်ဂျာအမျိုးသမီးအများစုကလည်း ตาบีรวยกูอาลาอาชีพยักกะปี้เดตวยตรีตาบูมุลุลาจาราตวยยะปีซินเยจัดเตมูกะลุ่มหยอกพูกะตะมีรวยกูอะเต็งเงินเยเนอินดองฉะบีบูผิดตาตวยยะเรลุเล ดร.
ปัตตาชายากะเปียวบาเรเดอาร์เดอาร์ซินิงซีเคียวริตี้เดอาร์ออริดฟาเธอร์มาเธอร์ซาร์ออริดอะบาวท์เดอร์ซีเคียวริตี้ฟอร์เดทซีซั่นเดอาร์ออลโซกิบรูรีกะบวาลุงจูมุไม่ใช่จาบาว
အဖေရေမီတွေကသူတို့သမီးတွေရဲ့ဘဝလုံခြုံရေးအတွက်စိတ်ပူကြပါတယ်။ဒါကြောင့်လည်းသူတို့သမီးတွေကိုအသက်ငယ်ငယ်နဲ့အိမ်တော်ချပေးနိုင်ဖို့ကြိုးစားကြပါတယ်။ဒေါက်တာမိုဟာမက်ရာကီဘူလာကတော့ဒုက္ခသည်စခန်းမှာလူလူချမ်းမာရေးဆရာဝန်တစ်ဦးဖြစ်ပြီးအမျိုးသမီးတွေကိုမိသားစုစီမံကိန်းချမှတ်လုပ်ဆောင်ဖို့ကူညီပေးနေသူဖြစ်ပါတယ်။သူကလည်းရိုဟင်ဂျာအမျိုးသမီးတွေကြားသတိတားနိုင်ဖို့ကအရ
တိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။သမီးတွေကိုငငယ်ရွယ်ရွယ်နဲ့အိမ်တောင်ချပေးတဲ့ဓလေ့ဟာလေမွင်ကြမိသားစုပေကြအတော်လေးကျင့်သုံးတာတွေ့ရတယ်လို့သူကပြောပါတယ်။သမီးတွေဟာအသက်ဘယ်လောက်ငယ်တဲ့အထိအိမ်တောင်ချခံရပါသလဲ။ဒေါက်တာရကီဘလာက
15 or 14 years distinction happening
အသက်15နှစ်ဒါမှမဟုတ်16နှစ်မှာအိမ်အောင်ကြကြတာပါဒါမျိုးတွေကဖြစ်နေတာကြားပါပြီ
ဒုက္ခတွေစခန်းရှိဘင်္ဂလားဒေ့ရှ်လူတို့ကျမ်းမာရေးဆရာဝန်တွေနေတူပဲရိုဟင်ဂျာအမျိုးသမီးတွေရဲ့မျိုးပွားမှုထိန်းချုပ်ဖို့အရေးကြီးတဲ့အကြောင်းကို Cox's စာရှိဒုက္ခတွေစခန်းတွေမှာဘင်္ဂလားဒေ့ရှ်ရဲ့ DGFP လို့ခေါ်တဲ့မိသားစုစီမံကိန်းဌာနကဝန်ထမ်း200ရုပ်ကလေစီယုံလှုပ်စော်ပေးနေပေမဲ့ရိုဟင်ဂျာအမျိုးသားတွေကလက်မခံကြတာတွေ့ရတယ်လို့ DGFP ဝန်ထမ်းတွေကပြောပါတယ်။ဒါကြောင့်ရိုဟင်ဂျာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကြားမိသားစုစီမံကိန်းချမှတ်နိုင်ဖို့ကလက်ရှိအခြေအနေမှာဘယ်လောက်အရေးကြီးပါတယ်ဆိုတာကိုကနေဒါအခြေစိုက်အယ်ဘတ်ဒါဆစ်တက်ကသူကကတိခလည်းဖြစ်ကျမရေးပညာမှာလူအခွင့်ရေးရဲ့အရေးပါမှုကဏ္ဍကိုလေ့လာခဲ့သူဒေါက်တာဒေါကင်ဆော်ဝင်းကိုမေးကြည့်ခဲ့ပါတယ်
။ဒီဘင်္ဂလားဒေ့ရှ်အစိုးရရဲ့ထုတ်ပြန်ချက်အရဒီဒုက္ခသည်တွေရောက်ပြီးနောက်ပိုင်းမှာကလိမွေးနှုံးဟာ900နေပြီးတော့ 1,000 ကျားထဲမှာရှိတယ်။နောက်ပြီးတော့ဒီတောင်းကျော်လောက်ကလည်းကိုဝင်ဆောင်ကြီးကမကြခင်မှာပဲဒီမွေးဖွားတော့မယ်။တနည်းတနည်းဆိုရင်လည်းတနည်းကိုကလေးပေါင်း900ယောက်ရှိရောက်အဲ့လောက်ဝင်ချင်ဟာမွေးပေးနေရတယ်ပေါ့နော်။ကျွန်တော်တို့ဒီတည်င်းထဲမှာတွေ့တဲ့အတိုင်းပဲနော်။အခုတွေ့အားလုံးရှိတဲ့ဒုက္ခတွေလူဦးရေထဲမှာ60ရာခိုင်နှုန်းကကလေးကြီးဖြစ်တယ်။နောက်ကျွန်တော်တို့ဒီတည်င်းတွေမှာတွေ့နေကြတဲ့ဓာတ်ပုံထဲမှာတွေ့နေရတဲ့ဒီကလေးကြီးကတခါလေဟိုအဝတ်အစားမပြည့်မစုံကျန်းမာရေးချို့တဲ့နေတဲ့ဟိုမကျန်းမာတဲ့ပုံနေနဲ့တွေ့နေရ။အဲ့တော့ဒီနိုင်ငံတကာတည်င်းဌာနရည်ရည်နိုင်ငံတကာအဖွဲ့အစည်းရည်ရည်ပြောနေကြတယ်အာဒီကလေးတွေအဟာရချို့တဲ့နေပြီဒီကလေးတွေဒုက္ခရောက်နေပြီအကူညီကြပါလို့ပြောပြီးတော့အဲ့တော့တကယ်လက်တွေ့ကူညီတာဘယ်လိုကျမတို့ကူညီနိုင်လဲတကယ်လက်တွေ့ကခုနပြောသလိုပဲဒီကလေးတွေရဲ့မွေးဖွားနှုန်းနေမိသားစုစီမံကိန်းတွေလှုပ်ပေးနိုင်မှာဒီကလေးတွေကတယောက်နဲ့တယောက်ကြားထဲမှာကာလလေးတစ်ခုချားမယ်နောက်ပြီးတော့အပြင်မှာရောက်နေပြီးသားဒီကလေးကိုချွေးမွေးပြုစုပြီးတော့သူတို့ကိုအကြမ်းမှချင်းနဲ့အဖက်ဖက်ကနေပြီးတော့ဖွံ့ဖြိုးအောင်လို့ကျမတို့ပြုစုပေးတာဒါလက်တွေ့မှာဒါဒီဒုက္ခရောက်နေတဲ့ကလေးတွေကိုပြီးတွေကိုကူညီတဲ့တဘောကိုတက်ရောက်တယ်လေအဲ့တော့ဒါကြောင့်မလို့ဒီမိသားစုစီမံကိန်းဆိုတာအင်မတန်မှအခုအရေးကြီးတဲ့အချက်ဖြစ်တယ်ဒီအရေးကြီးတဲ့အချက်ကိုအခုကဟိုအကြောင်းပြချက်အမျိုးမျိုးနဲ့ဒီအချက်ကြီးကိုအင်မတန်အရေးကြီးတဲ့ထိတ်ဆုံးကဒီကလေးတွေကိုတကယ်လက်တွေ့ကူညီနိုင်တဲ့အချက်ကြီးကိုလှည့်လူရှုပြီးတော့ထားနေတော့ဒါတကယ်ကလေးတွေကိုဒုက္ခရောက်နေတဲ့လူကြီးအမျိုးသမီးနဲ့ကလေးတွေကိုတကယ်လက်တွေ့မှာကူညီရမရောက်ဘူးဆိုတာလေကျမတို့တတိထားဖို့လိုအပ်တာပေါ့
ဘလို့တိရရောက်ဖြည့်ရှင်းနိုင်မရှင
်လောလောဆယ်မှာသူတို့တွေအညီနဲ့ကဒီလူဦးရေထိန်းချုပ်မှုကတော့တော်တော်ကိုအရေးကြီးတဲ့ပြဿနာတစ်ခုဖြစ်နေပြီလို့ကျမမြင်ပါတယ်အဲ့တော့အခုဒီဒုက္ခသည်တွေကိုကြည့်နေတဲ့ဒီ UNICEF တို့ဒီအဖွဲ့အစည်းတွေကနော်တကယ်ကတော့ဒီလူဦးရေထိန်းချုပ်မှုကိစ္စကိုတည်တည်ချာချာထိထိရောက်ရောက်နဲ့ကင်တွယ်ဖို့လိုနေတယ်ဒီလောက်လူဦးရေတဝှမှုတွေများနေတာကသူတို့ရဲ့လူမျိုးသူတို့ရဲ့ဘာသာရေးယုံကြည်မှုအရာတလင်းတများစနစ်ကိုမကျင့်သုံးတာလည်းပါပါတယ်အဲ့တော့တလင်းတများစနစ်မဟုတ်တဲ့အတွက်အမျိုးသားတယောက်မှာအမျိုးသမီးတွေအများကြီးရှိပြီးတော့အဲ့ဒီအမျိုးသမီးတွေကနေပြီးတော့အများကြီးမွေးနေတာတွေလည်းရှိတယ်လေနောက်ပြီးတော့ဟိုတိတ်တော့အတိကျတော့မတိပင်နဲ့သူတို့ရဲ့ဘာသာရေးအရာလည်းဒီတတိတားတဲ့ညီတွေကိုသုံးတာကိုအားမပေးတဲ့ဟာတွေလည်းရှိကောင်းရှိနိုင်မယ်နောက်တစ်ခုကဒီအမျိုးသမီးတွေပညာရေးနှိမ့်ချမှုသူတို့မှပြောပိုင်ခွင့်မရှိတာကြောင့်လည်းသူတို့ကထားတယ်လို့နေပြီးတော့ဟိုတနေ့တနေ့ကလေးပဲမွေးနေရ ဒီတက်ဆိုင်ရာတာဝန်ရှိသူတွေကနေပြီးတော့ဒီမိသားစုစီမံကိန်းကိစ္စကိုတတိယရောက်ရောက်တေချာဆောင်ရွက်ဖို့လိုပါတယ်။ဒီမှာရဟိုတကယ်လက်တွေ့အတွေ့အကြုံပြောရမယ်ဆိုလို့ရှိရင်ဟိုဒီမှာဆိုလို့ရှိရင်ဒီဒေါက်တာစင်တရာမောင်ရဲ့ဆေးခန်းကိုနှစ်စဉ်ဒီပါဟိုတွားပြီးတော့ဟိုလှုပ်အားပေးတယ်။ဒီမှာအဲဒီဒေါက်တာစင်တရာမောင်ရဲ့ဆေးခန်းကိုတွားတဲ့အချိန်မှာဒီမှာဒီဒုက္ခတဲ့စခန်းန
ဒေါ်လာလ တန် စီဇန် တင် ဆက် ခဲ့ တဲ့ အမျိုး သမီး ခန္ဓာ ကို နားဆင် ခဲ့ ရ တာ ဖြစ် ပါ တယ် ရှင် ဒီ စီဇန် ကို တော့ အခု လို တောက် ကြ ည နဲ့ မနက် ဖြန် စနေ မနက် ခင်း နေ မှာ လဲ တလှည့် ပြန် ပြီး ထုတ် လင်း ပေး မှာ မို့ စောင့် မျော် နားဆင် နိုင် ကြ ပါ တယ် အခု ဆက် ပြီး တော့ တုဒ္ဒ ဆုံး လေး အမေရိကန် တခွေ အစီအစဉ် ကို တင် ဆက် ပေး ခြင်း ပါ တယ် ဒီ သတင်း မှတ် ရဲ့ တုဒ္ဒ ဆုံး လေး အမေရိကန် တခွေ အစီအစဉ် မှာ တော့ အမေရိကန် ပြည်ထောင် စု ဝါရှင်တန် DC မြို့ တော် က ရေခဲ ဝင် ကဘာ နောက် ရုခ ဗေဒာ ဥယင် က အထူး ပြပွဲ တွေ ရဲ့ အကြောင်း ကို အောင် အောင် က တင် ဆက် ထား တာ နားဆင် ပါ ရှင်
Nikongani holiday season alaya yadiya sawa di male pita jang Washington DC ma lu mya la yaw le pat nai ne yege win ga ba de khu saw lo pya ta ke ba de di yege win ga ba ha America ma saw lo ke de the a chi song phit de lo yege win ga ba phan di tu ri ga pyo ba de yege dong ne win ga ba phan di ya da ma lwe ku jang le tu lo ga pyo ba de Iceland company ti thong du KC corner ga
So we really have to baby the ice. It's got its own personality. It is not like sunlight.
ရေကဲ တွေ ကို တေချာ ဂီယု ဆက် ရ ပါ တယ်. ဒီ ရေကဲ တွေ က နေရောင် အထူး သဖြင့် UV ရောင်ကြီး မိုးတံ လေတံ ကို မခံ နိုင် ပါဘူး. အလွယ် တကူ နဲ့ ပုံ ပြတ် သွား နိုင် ပါ တယ်. ဒါကြောင့် ကြာရှည် ခံ အောင် အတော် လေး အကာအကွယ် လုပ် ထား ရ ပါ တယ်.
Washington DC မြို့လယ် မှာ ရေကဲ ဝင် ကဘာ ဖန်တီး ထား တာ ဖြစ် တဲ့ အတွက် လာရောက် လက်ပတ် ကြည့်ရှု ဖို့ လည်း အဆင် ပြေ တယ် လို့ ဆို ပါ တယ်. ပထမဆုံး ဖန်တီး ပြသတာ ဖြစ် တာ ကြောင့် မြို့ကန်တွေ အတွက် ပြောစရာ အတွေ့အကြုံ တွေ လည်း ရရှိ တာ ပါ.
It's different. I've never been in an ice maze before.
No, me neither. It's totally unique.
ရုခ ဗေဒာ ဥယျာဉ် မှာ လည်း အသစ် စမ်း တွေ ဖန်တီး ပြသ ထား တယ် လို့ အခု လည်း ရေကဲ ဝင် ကဘာ စောက် ထား တာ ဆို တော့ DC မှာ ကြည့် စရာ တွေ ပေါ် လာ တယ် လို့ American Tech သူ ចောင်း သူ တွေ က ပြော တော့ တာ ပါ. ဒီ ရေကဲ ဝင် ကဘာ ကို အသက် အရွယ် မရွေး ကြိုက် နေ တတ် ကြ ပါ တယ် အလဲပတ် လာ ရောက် သူ Max က သူ တွေ့ကြုံ ခဲ့ တာ ကို အခု လို့ ပြော ပါ တယ်
It was kind of cold, kind of warm in there.
ဤလေ နွေးလေ လို့ ပြော ရ မှာ ပါ. အပြင် မှ အေး နေ ရင် တော့ အထဲ မှ ဆို ပို့ အဆင် ပြေ ပါ တယ် ဝင် ကဘာ က တိတ် မကြည့် ဘူး ဆို ပေမဲ့ အထဲ မှ ပိတ် မိ ပြီး တော့ ထွက် မရ ဖြစ် ပါ သေး တယ် နောက် မှ ထွက် လမ်း ပြန် ရှာ တွေ့ ခဲ့ ပါ တယ်
လွန်ခဲ့ တဲ့ သတင်း ပတ် ကစောက်လုပ် ခဲ့ တဲ့ ဒီ ရေကဲ ဝင် ကဘာ ကို ရာ နဲ့ ချီ လာ ရောက် လက်ပတ် ကြ ပါ တယ် ဝင်ကဘာကို ရေကဲလုံး ပေါင်ချိန် 3,500 အလေးချိန် ရှိ တဲ့ ရေကဲလုံး 300 နဲ့ ဆောက်လုပ် ခဲ့ တာ ပါ. ရေကဲလုံး အခြေရောင် တွေ ကို မီး တွေ နဲ့ လည်း အလှဆင် ခဲ့ ပါ တယ် ဒီ ရေကဲလုံး တွေ ကို Missouri ပြည်နယ် က ရေကဲလုံး အခြေ အထူး ဖန်တီး တဲ့ ကုမ္ပဏီ က နေ ပို့ ခဲ့ တာ ပါ. လာရောက် ကြည့်ရှု သူ Jorel Cosambel က
I was expecting for a little block because you know all me
ဝင်ကဘာ တွေ က အထဲ မှာ လမ်း ပြတ် အောင် လုပ် ထား တာ ဆို တော့ မျက်စိ လည် မယ် လို့ ထင် ထား ခဲ့ ပါ တယ် ဝင်ကဘာကို အခု လို့ မြို့လယ် က မှာ တွေ့ ရ လို့ အရန် လဲ ပျော် ပါ တယ် ညဖက် မီး ထွန်း တဲ့ အခါ မှာ ရေခဲတုံး တွေ ကြာ က မီး အောင် က အရန် လာ ပါ တယ်
မြို့လယ် ကောင် ကအများ သူ ငါ သွားလာ ကြ တဲ့ နေရာ မှာ ဆက်လုပ် ပြသ ခဲ့ တဲ့ ရေခဲ ဝင်ကဘာ အတွက် အသုံး ပြု ထား တဲ့ ရေခဲတုံး တွေ ကြာ ကြာ ခန်း အောင် အေးလွန်း လှ တဲ့ dry ice တွေ ကို ရေခဲတုံး နံရံ အပေါ် ဆုံး မှာ တင် ထား ပါ တယ် ဒါ အပြင် မိုး လဲ ရွာ နေ တာ ကြောင့် အမိုး ပိုး ပြီး ထား ပါ တယ် ရေခဲတုံး တွေ အရေး ပျော် ကြ မသွား အောင် အခု လို စီမံ ထား တဲ့ အတွက် လေးစင် နှမောင်း တံ က လွဲ လို့ ဘလို့ ချင်း တွေ မျိုး ကို မ ဆို အန်တု နှံ လိမ့် မယ် လို့ ရေခဲတုံး ဖန် တီး တဲ့ ice lab တီ ထောင် သူ တွေ က ခက် ကြွား ကြွား လေး ပြော ပါ တယ် ခင်ဗျာ American ပြည်ထောင်စု တဝိုင်း ကထောင်ထဲ ချီ တဲ့ သူ တွေ ဟာ မြို့ တော် Washington DC မှာ ရှိ တဲ့ ရုခ ဗေဒာ ဥယျာဉ် ကို နှစ်ဆင် လာရောက် လက်ပတ် ပြီး Christmas အတွက် ပြင်ဆင် ထား တာ တွေ Christmas အချိန် မှာ ပွင့်တဲ့ ယာတီ ပန်း တွေ အပြင် တရုတ်ပြ ယထား ပုံစံ ငယ် လေး တွေ ကို လာရောက် ကြည့်ရှု လေ ရှိ ပါ တယ် Dine Maro, the Yoka Bida Uyama, Tipin Trap Piscine, Bonsanga, Solo Tare, Nuda Uyendigo, Atapi Piata Tabido, Yvan in the Chayo Dugu Le Piata Tare.
Wow, Thomas, you look busy.
I am. Today, I am a passenger train.
Clearing in your own up a day, Pomian Saudi, Emma Pawinet, Zakonta Kupite. Mia Tasagoni Thomas Go, Yokabida Uyenema Piata Tavare, Ale Layo to Patricia Kimga.
You have to see
Abubain Data Tori Regasa, Tekania Shugin Remusungo, Yokabida Uyema Piata Tavare, Florida Pinega Colon than Decade Muse, Danva Muga Tujare Pyramid Bow. တိတ်ပံအဆောက်အုံပုံစံငယ်စတာတွေကိုလည်းတစ်ပင်အတွက်ပစ္စည်းပေါင်းအမျိုး80ကျော်နဲ့တိစောက်ထားပါတယ်အမေရိကန်ရုက္ခဗီဒဥယျာဉ်ပြည်သူကနစ်နယ်ဆန်က
I'm really surprised to see.
American Bidanzu, the Quima, a Gizon, a Yale, Pibare, Dibonzango, Saupo, Nai, Natongaya, Georgia, Chen Yugayavare.
Christmas Bamwe Yanzo, Tamomiazan, and Tabido, Washington Muro, the one, Tengaya, Saupo, Bozangi Regule, Tipping to a Pisidine, Salo Tower.
We display 13 different.
In Bureau, Congress, Lodo, Lule, Jau Dine, the Cha Washington, the Law, Tin Share, Sau Satongu, Piatavare,
White House, and the Library of Congress.
Patricia Kim na
the center of the appeal
tabawa ga ya de pisi re let shi atin re ne sin yin ti sao tha ra jaw christmas ye ngwe atat win aw pho saung pe de lo phit si ba de
saying the christmas spirit is alive
26 pe jaw myin ne christmas tipin ji le di yokha beta u yin ma shi ba de da ha washington dc myo ro ma a chi song ain twin christmas tipin de khu le phit ba de American Bianzu, Nopet Changa, California Pine, Paradise Mue, Kose Yaganongo, Mi Long Chunga, Ratanipi Dimija, Luvanshus and out the Sunga the Low, Apeasi, Sunshoni Lechima Gavare, Mugan Lu Miazu Ale, the Cham Mua Ditarisi, Tuani Kunjaware, Daimele, Paradise Mue, Ajinga Lu, Sizigaga Pila on Pian Turong Jamas, Subido, Pian Lajare, Mugan Ileshiware, Dijango Timbia Piame.
I'm so glad you're coming back.
Paradise Mugan Lori Honbaga.
You lose your house, you lose your church, you lose your shopping center where
အင်းကြီးနောက်ကုန်းတိုင်းကြီးတွေစားတိုင်းတွေတချို့အင်းကြီးတွေရောအားလုံးမရှိကြတော့ဘူးလေတချို့ကLos Angeles တချို့ကတန်နေစီကိုပြောင်းသွားကြတာပေါ့ဘယ်တော့မှပြန်လဲဆုံးပြေးကြတာမှမဟုတ်ဘူးလေမိကြောင်ကိုနေတဲ့အင်းကြီးမဟုတ်ပါဘူးပတ်ဝန်းကျင်တိုင်ဝမ်တစ်ခုလုံးကိုဆုံးရှုံးခဲ့ရတာပါဒါပေမဲ့လဲပါရာဒိုက်စ်မှာရှာစားပါပါပြန်လာပြီးတော့အခြေချသူတွေကိုတွေ့ရတဲ့ခါမှာတော့ရေသနာတိုက်ကြီးကိုတ
Larry Homburg ye myuta John Homburg ha salo yi company thurong tha pi do tu tamat ne adu asa u re lai pi do salo ni ba de
You know I live here this is my town it's part of me
Di myo ma taku ku pyan lou cha bo Larry ne dai me mi ni pit da ba myo pyan le thurong yi ma au de chat de de pwe a ni ne pa wan che ma de
Homburg ni da ju ha mi law ma khan a de ain de long ko we pi ta thami swe myo ta chin san ne u su paung pi do ni thain cha ba de ပြန် လဲ စီ ကား လာ တဲ့ မျိုး လေး ကို တခြား သူ တွေ လည်း ပြန် လာ ကြ လိမ့် မယ် လို့ Homburg မိသားစု က မျှော်လင့် နေ ပါ တယ် ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့တုဒ္ဒဆိုလ်အမေရိကန်တစ်ခွေအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုအခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုမနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဒေါခင်မျိုးသက်အစီအစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်ကြရအောင်ပါရှင်။
မြန်မာနိုင်ငံမှာပြန်ပြည့်မြင့်ဆွမ်းရင်ဖြစ်တဲ့ရေအားကနေပြက်စစ်ထုတ်ယူနိုင်ပေမယ့်အခုချိန်ထိဖူလုံအောင်နိုင်နိုင်နင်းနင်းမလုပ်နိုင်သေးပါဘူး။ဒါကြောင့်တခြားပြန်ပြည့်မြင့်ဆွမ်းရင်တွေဖြစ်တဲ့လေဆွမ်းရင်နဲ့နေအောင်ချီဆွမ်းရင်ကိုသုံးမယ်ဆိုရင်တော့အခြေအနေကဘယ်လိုရှိပါသလဲ။ဆွမ်းရင်ဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေးရဲ့အမြင်ကိုကြည့်ရအောင်။
အဲဒီမှာကျွန်တော်နှစ်ပိုင်းရှိပါတယ်ကျွန်မဘယ်လိုနှစ်ပိုင်းရှိလဲဆိုတော့ပြန်ပြင်းမြဲဆိုင်နေတာဟိုအလကားရတယ်နောက်တခါလူတွေဒီကြက်တာမယ်ပေါ့ဗျာအလကားရတယ်ဆိုတော့တုံချမ်းမွေရတော့ဆိုတော့ကျွန်တော်တုံချမ်းအတွက်ဒီနိုင်ငံလေးမှလည်းကျွန်တော်မျက်နှာကြည့်ပြမလို့ဒီနိုင်ငံမှာပြတ်ပြီးလာနေတဲ့လေအောင်ကြီးတို့အတူလာနေတဲ့လေကိုကျွန်တော်တုံးတာဆိုတာလင်းတုံးနေပါတယ်အဲဒါနဲ့ဒီတော့ကပြဿနာစတာကျွန်တော်နိုင်ငံမှာငမတိဆုံးစပြဿနာတက်မှာဈေးနှုန်းနဲ့
ဘာကြောင့်ဈေးနှုန်းမှာပြဿနာတွေဖြစ်လာတာပါလဲ
ဒီကျွန်တော်တို့နိုင်ငံမှာတော်ကြင်တိတ်လေးသမားတွေရောပါတွေရောအကုန်လုံးကလည်းပြောနေတယ်ပေါ့သူများနိုင်ငံတွေမှာလေးလေးလေးဘလို့ဈေးကျနေပြီးတော့လာတော့ကြတယ်အဲ့ဒါကဒီလိုရှိပါတယ်ဆရာမနိုင်ငံတော်ကစာစီတိုက်လောက်တာလေပါအမအမေရိကန်ကိုနိုင်တော့ကယ်လီဖိုးနီးယားမှာလေအောင်ကြီးဖွင့်နေတဲ့တုံးတဲ့အိမ်တွေသူကိုနိုင်တော့စာစီတိုက်လောက်ပြီးတော့မှာပြထောက်ပံ့နေဟာမျိုးကြီးကအဲ့ဒါကကျွန်တော်တို့အမနမငါပြောရင်ဆရာမရေမော်တော်ကားတွေပေါ့မော်တော်ကားဆိုကယ်လီဖိုးနီးယားဂျီနီဗာစီမှာကျွန်တော်ဆန်းသက်နေတယ်မော်တော်ကားတွေ renewable ဒီဘက်ထရီနဲ့တုံးတဲ့ဟာအဲ့ဒါကိုသူကိုနိုင်တော့အဲ့ဒီမော်တော်ကားစီးတဲ့လူတွေကစာစီတိုက်လောက်ပြီးတော့သူပဲအရင်ထည့်ဝင်ပေးတာတော့ပါလို့ဆိုတာဒါတွေကဒါလဲဆိုတော့နိုင်ငံတော်ကအရင်ဖြစ်ချင်းပြီးတော့ဆက်လက်ချမ်းတာတော့ဒါလုပ်တဲ့လက်သက်တွေဆိုတော့သူပြည်သူတွေကဒုစက္ခဘယ်လိုလိုဘာလိုလိုတော့ဖြစ်နေပါဘူး။ဒါနဲ့ကျွန်တော်နိုင်ငံကြတော့ဘယ်လိုဖြစ်လဲဆိုတော့နိုင်ငံတော်ကအဲ့ဒီလူတွေစလာတုံးတဲ့လူတွေကိုလည်းစာစီတိုင်းမလုပ်နိုင်ဘူး။ဒါတော့တစ်ဖက်ကလျှောက်ဆစ်တုံးတဲ့လူတွေအားလုံးဆက်ရိုက်ထားတာဆိုတော့အခုတက္ကံကဘယ်လောက်ရှိလဲဆိုတော့ဒေါ်လာနဲ့ပြောရလို့ရှိရင်မနစ်ကဆိုလို့ရှိရင်ဒေါ်လာ300လောက်နိုင်ငံတော်ကစာစီတိုင်းလုပ်လိုက်ရတယ်။ပြန်ပြစ်ချင်ကြီးတွေမှာနောက်ပြည့်အဖြစ်ကဏ္ဍအစ်ကိုလုံးလုပ်လိုက်ရတယ်ဗျာ။ကျွန်တော်ဒီဒေါ်လာ300ဆိုတာကအိမ်အောင်စုပေါင်း300လောက်ဒီကျွန်တော်ကဆိုလာကိုအကောင်းဆုံးအိမ်အောင်စုပေါင်း300လောက်ကျွန်မနေရမယ်အဲ့တော့ဒေါ်လာ300ရှိလို့ရှိရင်အိမ်အောင်စုကိုကျွန်တော်ကရွှေ့ချလိုက်ရတယ်ဆိုတော့ဒါတွေကျွန်တော်မလုပ်နိုင်တော့ဘူးဘာလို့လဲဆိုတော့တစ်ဖက်ကတအားချုံနေရတယ်ဆိုတော့တစ်ဖက်ကတအားဆက်ပြတ်လုပ်နေရတယ
်ပြန်ပြင်းပြင်းစွန့်ရင်တဲကနေအောင်ကြီးကိုတုံးတဲ့ဆိုလာစွန့်ရင်အတွက်ထုတ်လုပ်တဲ့ဈေးကတိတ်မသေးလာဘူးလို့လည်းပြောပါတယ
်အဲ့ဒီမှာဒီကပြောတာဆိုလာဆိုလို့ရှိရင်ပြည်နိုင်ငံဈေးကမကျပါဘူးကျွန်တော်ကျွန်တော်နိုင်ငံမှာအခုဒီမင်းဘုရားကျွန်တော်တည်တဲ့ဟာရှိပါတယ်မင်းဘုရားတည်တဲ့ဟာဆိုလို့ရှိရင်တယူနစ်ကိုကျွန်တော်12စင်ွယ်လောက်ကြပါတယ်12စင်ွယ်လောက်နဲ့ထုတ်လုပ်မှုကြီးကြပါတယ်အဲ့လိုပဲကျွန်တော်အမေရိကန်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကိုယင်သူ့ရလက်ထက်ကလာပြီးတော့သူ့ရယူနီယံမျိုးလုပ်မယ်ဆိုပြီးတော့ကျွန်တော်လာတဲ့အခါမှာကျွန်တော်မိန်းကဘက်မှာမိန်းကမျိုးဘက်မှာလုပ်မယ်ဆိုပြီးလုပ်တဲ့အခါမှာသူ့ကိုယ်တိုင်ကလည်း12စင်အောက်ကိုမလုပ်နိုင်ပါဘူးကျွန်မအဲ့တော့ကျွန်တော်ကဘာဖြစ်နေရလဲဆိုတော့12စင်အောက်လုပ်နိုင်တယ်ဆိုတဲ့လူကြောင့်မှမရှိဘူးမြန်မာနိုင်ငံထဲမှာသူ့ရကတော့ဒါဈေးနှုန်းကအချမ်းရတော့နော်ဒီအလျက်ဖြစ်တဲ့နှစ်ဆလောက်ဈေးကြီးနေတယ်။တောင်မီးသေးတယ်ဆိုလို့ရှိရင်နှစ်ဆနီးလောက်ဈေးကြီးနေတယ်။ဟာဆိုတော့ဒါလည်းကျွန်တော်ကတစ်ဖက်ကစဉ်းစားရမယ်ဆရာမ
။နေတို့လေးတို့ကိုသုံးဖို့အတွက်လုပ်မယ်ဆိုရင်အားနည်းချက်ကတက်ဆလို့မရနိုင်တဲ့အချက်တွေလို့ဆိုပါတယ်
။ဒီဆိုလာတို့ဝင်းတို့ဆိုတာကျွန်တော်ကကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆရာမ။ကိုယ်ကွန်ထရိုးအောက်မှာမရှိဘူးဆိုတာရှိတယ်ဒါပေမဲ့သူတို့ရဲ့ capacity တွေရှိသေးတယ် capacity ဖက်ကြဖို့ဆရာမရယ်တစ်နှစ်လုံးဆိုလို့ရှိရင်ကျွန်တော်ကဆိုလာဆိုလို့ရှိရင်ကျွန်တော်20ရာခိုင်နှုန်းတော့တစ်နှစ်လုံးရဲ့ရှိတဲ့နာရီအလုံး1560ရဲ့20ရာခိုင်နှုန်းတော့ဒီသူကသူ့သဘောသူ့ချောင်းတယ်ကျွန်တော်လုပ်လို့မရဘူးအဲ့လိုပဲ wind ဆိုတာလည်းပဲကျွန်တော်က20ရာခိုင်နှုန်းကနေပြီးတော့တစ်နှစ်လုံးရဲ့1560နာရီရှိလို့ရှိရင်အဲ့နာရီရဲ့20နဲ့30ရာခိုင်နှုန်းကြားတဲ့နောက်မှာ wind ကလည်းသူကသူ့သဘောသူ့ချောင်းတယ်အဲ့တော့ဘာဖြစ်လဲဆိုတော့ဒီသူ့သဘောသူ့ချောင်းပြီးတော့ line နဲ့တင်လာမယ် link နဲ့တင်နေမယ်ဆိုတော့ဟာကအမှန်ထားလို့မရဘူးဆရာမနိုင်ငံတိုင်းပါလေအမှန်ထားလို့ရတာကိုယ့်ရဲ့စီမံခန့်ခွဲ manageable skill တွေမှာရှိတယ်အမှန်ထားလို့ရတဲ့စက်တွေကိုအမှန်ထားပြီးတော့မှလိုအပ်တဲ့ချိုးစားတစ်ခုလောက်နဲ့ခုနကပြောတဲ့သဘောပေါင်းခြင်းမဖြစ်ရသေးတော့နေတို့နေတို့အစားတခြင်းကိုကျွန်တော်ကထိုက်တင်လာတော့သုံးတင်တယ်ဘာလို့သုံးတင်လဲဆိုတော့ပတ်ပြန်နေတဲ့ပြင်ဒီပါစီသဘောပေါင်းခြင်းစက်နဲ့နေလို့သုံးတယ်ဆိုတော့ဟာလေးကလည်းသဘောကျပါလေဒါနဲ့အဲ့လိုမျိုးလုပ်ဖို့ပဲတင်ပါလေ
နိုင်ငံအများပြားမှာပြန်ပြည့်မြဲဆွမ်းရင်ကိုဘယ်လိုပုံစံနဲ့တုံးနေကြပါသလဲ
အမေရိကန်မှာလည်း ပြောရတိုင်းတော့ပြောရတိုင်းတော့လည်းပို့ပြီးတော့မှအဲ့ဒီလေတို့နေတို့မတော့ပါဘူးပြောနိုင်ငံမှာလည်းလေးငါးရာခိုင်နှုန်းလည်းပို့မတော့ပါဘူးဒေနိုင်ငံမှာလည်းကျွန်တော်ကြည့်တဲ့ကွန်ပျူတာနိုင်ငံကြီးတွေမှာဒါအဲ့လိုကြီးမတော့ပါဘူးတုံးလို့ရှိရင်လည်းဘာပြောတာအဲ့မှာဆိုသူ့ပြည်သူကတအားကစင်းတော့ရေးကြီးတာသိကြပါတယ်အဲ့တော့သူ့နိုင်ငံတအားချမ်းနိုင်တော့ဒီတုံးရင်တုံးမယ်ဒါပေမဲ့အဲ့လိုတု young to a look at your ma. Nothing in every mother with the virus. And if you communicate with the Kajaro, Sulang and Emma, Tila, you know, that's in saying Ariha, Miru, Miru, Nadin, Nanime, the Kagitari, Nadin, anywhere, Dime, two Samakado, Yamanga, Wedona, Dari, two Wedonia, Swaro, through Gil Kaja, Umasama, Bina, 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 that you need to do that the same of you.
ကျွန်တော်နိုင်ငံနဲ့တွေ့ရင်ခုချိန်ဆိုရင်ဒီနေ့ကိုမြေလေးရပြတယ်အခုကျွန်တော်တို့အစိုးရအကောင့်မြေအတုံးကမှာပြနေတယ်ဒီနေ့ကိုနားသေးပေါ့ဗျာအဲမြန်မာပြည်တို့နဲ့လို့ဆက်နားပြပြီးချက်သွားနိုင်တာပေါ့အဲ့ဒီမှာတော့တစ်ချက်လောက်ပေါ့ဒါချင်းလို့လဲဆိုတော့သူ့နိုင်ငံချမ်းသာလို့ပါကျွန်တော်ကအခုကဆင်းရဲဆုံးနိုင်ငံပါဆင်းရဲဆုံးနိုင်ငံဆိုတော့စပါးနဲ့လဲလက်လျောညီဆူရှိအောင်မိတဲ တွေ့ရမယ်နောက်တစ်ခါဒါမပြင်းနေဘူးဖြစ်လာခဲ့လို့ရှိရင်ငကိုတဲမှာကျွန်တော်နိုင်ငံငယ်တရားစင်ပြီးရတကယ်ကိုမနိုင်ဝင်ထားတာလားပေးထားတဲ့လူသုံးတာနဲ့ထုတ်တာနဲ့တော့မနိုင်ဘူးအဲ့ဒီချိန်မှာခုနကဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်လုပ်နေဒီဓာအားမျိုးကခဏခဏများများနဲ့ဝင်ရှုပ်နေလို့ရှိရင်ဝင်ပါနေလို့ရှိရင်ကျွန်တော်နိုင်ငံဓာအားစနစ်ကလုံးဝတည်ငြိမ်ကြအကြောင်းမရှိတော့ဘူးအရန်ဓာအားလေးတွေဘာလေးတွေရှိတဲ့နိုင်ငံမျိုးဆိုရင်တော့ဝင်လိုက်ထွက်လိုက်ကပြဿနာမရှိဘူးကျွန်တော်အရန်ကိုမရှိတဲ့နိုင်ငံဆိုတော့မရှိရှိတာလဲသုံးမယ်ဆိုရင်တော့အခြေခံကြရစီရရီနီယိုဘယ်တွေကဒီကလေးစသုံးနေပါလေကိုဆိုင်လေးကနေပြီးတော့ကြောင်မှုစသုံးနေပါလေဒီစသုံးနေပါလေဒါနဲ့လေနဲ့လေကိုတော့ထိုက်တဲ့ပမာဏလေးကိုညှိလေခြင်းလေးတွေမှာဝင်ပြီးလို့ရှိရင်ဘာကောင်းသွားမလဲဆိုတော့ကျွန်တော်ဒီကလေးအစ်လို့လုပ်ငန်းကြီးကနေပြီးတော့ဒီလောင်ကန်လေးကြီးကိုထုတ်မသုံးမဲနဲ့သုံးသွားခြင်းအဖြစ်ဒီလောင်ကန်လေးကြီးဒီလူရည်ဒီကြလို့ရှိရင်ကျွန်တော်မိတွေကအားနေနိုင်ငံမှာသုံးနေကြမှာအဲ့ဒီကြလို့ရှိရင်မနိုင်မနှင်းဖြစ်ပြီးတော့တိုင်းနိုင်ငံလုံးမောင်းသွားတာတွေပဲဒီကောင်ဖြစ်တယ်အဲ့လိုအခြေမျိုးအတွက်ဒီကဒီခံထားလို့ရတာလေဒါကတော့ကျွန်တော်ကအတတ်ပြည့်အားမဲ့ချက်တွေကျွန်တော်ချိန်ဖို့ပြီးတော့ပြောတာ
ဆိုင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဦးမော်သားထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တောက်ကြညာအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမနေ့ပြန်စနေမနေ့ခင်ထုတ်လည်ပေးမယ့်အစီအစဉ်တွေမှာလည်းအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာအစီအစဉ်နဲ့အတူသုတဆုံလင်မိကန်တခွင့်အစီအစဉ်တွေကိုပြန်လည်ထုတ်လည်ပေးဖို့ရှိပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လင်းဦးတလှည့်ပြောပြပေးပါရှင
်ဒီသတင်းပတ်တင်မှာပဲအောက်လွတ်တော်ကတရားစွဲဖို့ဆုံးဖြတ်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ဟာတိုင်းပြည်သမိုင်းမှာအချင်းပြဆုံးခေါင်းဆောင်တစ်ယောက်ဖြစ်ရှင်းနေအမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုရှင်ပြိုင်ဝင်ရဖို့ကြိုးပမ်းနေကြတဲ့ကိုစလီတွေကဝေဖန်လိုက်ကြပါတယ်နိုင်ငံရေးကျိုးမြတ်ရဖို့ရည်ရွယ်ချက်နဲ့သမ္မတထရန့်အာနာလောတုံစားလုပ်ခဲ့မှုကွန်ဂရက်စ်တွေရဲ့လုပ်ငန်းတွေကိုနောက်ရှေ့ဟန်တာမှုစွဲချက်တွေနဲ့အောက်လွတ်တော်ကတရားစွဲလိုက်တဲ့လို့ရဖို့ထောက်ခံကြောင်းလဲမင်းညားကစကားစစ်တိုးပွဲတွေမှာပြောဆိုသွားကြတာပါအမေရိကန်ပြည်သူကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလက်ခွင့်အစည်းအဝေးဆက်မှာမြန်မာနိုင်ငံကိုစိုးရိမ်ရတဲ့နိုင်ငံစီမှာဆက်လက်ထွက်သွင်းထားပါတယ်1998ခုနှစ်နိုင်ငံတကာဘာသာရေးလက်ခွင့်ဥပဒေအရမြန်မာနိုင်ငံပါဝင်နိုင်ငံတချို့မှာဘာသာရေးလက်ခွင့်စိတ်တရားချိုးဖောက်နေတဲ့အကြောင်းအစိုးရကစားကဖော်ပြခဲ့တာပါမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုကတည်ငြိမ်ရရှိနေပေမဲ့ရခိုင်ပြည်နယ်အရေးပါဝင်ပြည်တွင်းပြည်ပစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရပုံငွေဖွဲ့ IMF ကပြောလိုက်ပါတယ်တိုင်းပြည်လူဦးရေနဲ့မဟာဗျူဟာကျတဲ့ရင်းမြစ်အနေထားအရရရှိစီးပွားရေးလက်လာတွေအားကောင်းနေစေဖြစ်ပေမဲ့မျှော်လင့်ထားတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့လည်းဒီကနေ့ပဲပြောဆိုလိုက်ကြပါကမ္ဘာတဝန်းမှာစီးပွားရေးပြဿနာတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံရဲ့ပြည်ပပို့ခုံလုပ်ငန်းမှာတိုးတက်မှုတွေရှိခဲ့ပြီးအထူးသဖြင့်အဝေးထံနဲ့တန်းငွေကတင်ပို့မှုတွေကရရဲ့ဝင်ငွေတွေကြောင့်2019-2018ဘဏ္ဍာနှစ်မှာဖွံ့ဖြိုးမှုနှုန်း 6.4% ရင်းနှုန်းရှိရကနေ 2018-2019 ဘဏ္ဍာနှစ်မှာ 6.5% ရင်းနှုန်းရှိမယ်လို့လည်းခန့်မှန်းထားပါတယ်
တရင်ချင်းချုပ်ကိုကောင်လင်းဟကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြများအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတာဘတ်အင်ဂျင်နီယာကတော့အိုင်ဂျင်ဦးတကူဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome to